တရားဒေသနာများနာယူကြည်ညိုကြရအောင်เนาะဒီနေ့သာသနာတော်နှစ်2562ခုကောဇာတကိ1389ခုတော်သလင်းလာပြီးတော့17ရက်2019ခုနှစ်6လပိုင်း16ရက်စနေနေ့နေ့လည်ခင်းခါကာလမှာစင်ကာပူနိုင်ငံမဟုတ်ကဝိပဿနာတရားစဉ်နဲ့လုပ်ငန်းစဉ်ပြန်ပွားရေးပြပအဖွဲ့ခွဲတက်တစ္ဆပါရမီဓမ္မရည်တာမှချီးမှုပြီးတော့ဆင်းရဲကျင်းပကြတဲ့360ကြိမ်မြောက်တနေ့တာဝိပဿနာအလုပ်ပေးတရားစခန်းဓမ္မဒါနအထိတ်မှဝါတွင်ကာလ2ရက်တာနေ့အလုပ်ပေးတရားစခန်းနဲ့ညချမ်းတရားပွဲတဲ့ဒီနေ့ပထမနေ့နေ့လည်ခင်းအခါကာလမှာပေးသက်ပေါင်းတတော်ကောင်းတို့ကျဆော်ဖျားဟောကြားတော်မူခဲ့တဲ့တရားဒေသနာများနဲ့အညီတရားဘာဝနာအလုပ်ကိုအထောက်ကြဖို့တရားတော်များကိုနားယူကြည်ညိုကြဖို့ဝန်မြတ်တဲ့ရည်ရွယ်ချက်နဲ့ရောက်ရှိမိကြပြီးစူးစိမိကြပြီပေါ့နော်အတော်ဦးဇင်းတို့တရားဘာဝနာအလုပ်ကြိုးစားအထောက်ကြဖို့ရောက်ရှိလာကြတဲ့ပိတ္တပေါင်းတရားကောင်းတို့ကိုဘလို့တရားစကားမျိုးပြောကျင်တော့ဆိုတော့အထုလိုစိတ်ပို့ပြီးတော့ထက်တန်စေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တာယုတ်တနိကေတာလယတနာဝကတာယုတ်ပါဠိတော်မှာလာရှိတဲ့အာတိဝိတောပမသုတ်တံဆိုတာလေးကိုအနှစ်ချုပ်ပြီးတော့ပြောကျင်ပါလေတိတုတ်တန်လေးကပေတပေါင်းတရောင်းတို့အလုံးတရားဝါဒနာပါကြတဲ့ပုံကိုယ်တွေကြာဘူးနာဝရှိပြီးသားတွေကြီးပဲဖြစ်မယ်လို့ထင်ပါတယ်နော်အလုံးမလည်းပဲအဟောအပြောများတဲ့တရားဒေသနာတစ်ခုပေါ့နော်ဒါမဲ့တချို့တရားဒေသနာတွေကတက္ခာတက္ခာလိလာနေဖို့လိုအပ်တယ်နာယူနေဖို့လိုအပ်တယ်ဘာဖြစ်လို့လဲဆိုတော့ကိုယ့်ရဲ့စိတ်ကလည်းပဲအမြဲတမ်းနေရာတစ်ခုတည်းမှာယက်နေတာမဟုတ်ဘူးလွန်ခဲ့တဲ့နှစ်ကဒီတရားကိုနားတယ်ဒီနှစ်နားကြည့်လိုက်လွန်ခဲ့တဲ့နှစ်ကနားလို့သိရတဲ့အတိမျိုးမဟုတ်တော့ဘူးဆိုတာကိုသိနိုင်တယ်ကိုယ့်စိတ်ကလည်းပဲပြောင်းလဲမှုရှိတယ်သိပုံမြင်ပုံကဟုတ်လားဒါဘုံဘုံတို့လည်းပဲဒီတရားဒေသနာလေးကိုကံငယ်ငယ်တွေကစပြီးတော့အလွန်လဲသဘောကျတယ်အဲ့ဒါအခုချိန်ထိလည်းပဲသဘောကျတာကရော့မသွားတဲ့ပြင်ပိုးပြီးတော့တောင်တိုးလာသေးတယ်ဘာဖြစ်လို့လဲဆိုတော့ပိုးပို့ပြီးတော့နားလေလာရတာတွေသိလာရတာတွေနော်ရှုတော့မျိုးစုံကနေပြီးတော့ပိုးပြီးတော့ကြည့်တဲ့လာတဲ့ခါကျတော့ငယ်ငယ်တုန်းကသိခဲ့တဲ့အသည့်နဲ့မတူဘူးဆိုတာလေးကိုဟိုအခုအရင်ကြီးတည်တယ်လို့ဆိုလိုတာမဟုတ်ဘူးနော်။နောက်လည်းပဲထပ်ပြီးတော့ဒီဒေသနာနဲ့ပတ်သက်ပြီးတော့တည်စရာတွေကတော့ရှိနေအောင်ပါပဲလို့စိတ်ထဲမှာအဲ့လိုတွေးမိတယ်။ဒါကြောင့်တချို့ဒေသနာလေးတွေကအများကြီးစဉ်းစားနေရရှိတယ်။တခါတည်းနားလိုက်တာနဲ့ပြည့်စုံတဲ့အသည့်မရနိုင်ဘူး။ဥပမာဦးဇင်းတို့ပြောရမယ်ဆိုလို့ရှိရင်ညစွာဘုရားဟောပြတဲ့နော်တရားဒေသနာတွေကိုအတူတူထိုင်ပြီးတော့နာယူကြတာအကုန်လုံးကြွတန်းဝင်ပါသလားမဝင်ဘူးအတူတူကြားပြီးတော့ဘာလို့အတူတူမသိကြတာတော့စိတ်ဝင်စားစရာမကောင်းဘူးလားနော်ပေးတက်ကအတူတူကြားရတာဒါပေမဲ့သိတာကြတော့အတူတူသိသွားတာမဟုတ်တချို့ကသိတယ်တချို့ကမသိဘူးသိတယ်ဆိုတဲ့နေရာမှာတော့တချို့ကအများကြီးသိတယ်တချို့ကနည်းနည်းသိတယ်ဟုတ်လားဒါကတယောက်စီတယောက်စီရဲ့မတူကွဲပြားတဲ့အချက်ပေါ့နော်တယောက်သေးစီတယောက်သေးမှာကိုပဲတစ်ချိန်နဲ့တစ်ချိန်မတူဘူးဆိုတာရှိတယ်အလွန်ထင်ရှားတဲ့တက်တွေကဘယ်မှာတွေ့ရအောင်ဆိုတော့ဥရှင်တို့နန္ဒကောဝါဒသုတ်တံဆိုတာရှင်နန္ဒကကဘိက္ခုနီမတွေကိုတရားဟောတာပေတရုကြားဥပါတယ်နော်လွန်ခဲ့တဲ့ဘဝကသူနဲ့ဆက်ဆက်မှုရှိခဲ့တဲ့နော်ဘိက္ခုနီမတွေကိုတရားဟောတာအရှင်ရက်ကသူဟောလိုက်တယ်တရားတို့တရားများမရအောင်အဲ့ဒါမြတ်စွာဘုရားကနောက်နေ့ဆက်ပြီးတော့အဲ့ဒီတရားကိုပဲသွားပြီးတော့ဟောလို့ခိုင်းတယ်အဲ့ဒီလူတွေပဲတရားကလည်းတလုံးမကြံအကုန်တူတယ်ဒီတရားပဲ တော့နောက်နေ့ကျတော့ယန္တာဖြစ်ကြတယ်အဲ့ဒီဘိက္ခုနီမလေးစိတ်ဝင်စားတယ်မကောင်းလားကောင်းတယ်နော်ဒါကြောင့်ဒီအာတိဝီသောပမသုတ်တံဆိုတာကပေတရုရဲ့စိတ်ထဲမှာနော်ရိုးရိုးဟိုမှတ်သားထားခဲ့တာကာလကြာခဲ့ပြီပေါ့အခုလည်းပဲစိတ်ထဲမှာရှိမယ်ထင်ပါတယ်မွေကြီးလေးကောင်နဲ့ဥမာပေးပြီးတော့ဟောတဲ့တရားဟုတ်လားအဲ့ဒါဦးဇင်းကဘာလို့ဒီတရားလေးကိုစစချင်းဟောမယ်လို့ရွေးချယ်လိုက်တာတော့ဆိုတော့တရားဘာဝနာလို့ကိုအထုတ်လို့စိတ်ဥပြီးတော့ထက်တန်ဖို့ဆိုတဲ့ကြီးရွယ်ချက်လေးနဲ့ပြောကြည့်ခြင်းလို့အဲ့ဒီရှုထောင့်လေးကနေကြည့်ကြည့်ခြင်းတာပေါ့နော်မြတ်စွာဘုရားကဒီတရားဒေသနာကိုဘဝရဲ့ဆင်းရဲတဲ့အကြောင်းဒုက္ခလက္ခဏာထင်းထင်းရှားရှားသိမြင်ကြတဲ့ယဟန်တော်တွေကိုဟောခဲ့တာလို့ဆိုတယ်နော်အနိစ္စကိုသိတယ်ဒုက္ခကိုသိတယ်အနတ္တကိုသိတယ်ဆိုတော့လက္ခဏာရေ၃ပါးဒုက္ခလက္ခဏာကိုအထူးသဖြင့်ထင်ထင်ရှားရှားသိကြမြင်ကြတဲ့ယဟန်တော်တွေကိုအကြောင်းပြုပြီးတော့ဒီတင်္ဍနာလေးကိုဟောတာဖြစ်နေရတဲ့ဒီဘဝအခြေအနေဟာအကောင်းအမွန်သဘောမဟုတ်ဘူးဆိုတာကိုထင်ရှားအောင်ပြောတာအဲ့ဒါမြတ်စွာဘုရားကဒီတင်္ဍနာလေးကိုဟောတဲ့နေရာမှာများစွာဖြင့်ဥပမာပေးပြီးတော့ဟောတာများတယ်နော်ဒီတင်္ဍနာမှာတော့ဥပမာလေးကြီးပေးပြီးတော့ဟောတယ်။နော်ဥပမာနဲ့ပြောလို့ရှိရင်နော်နားလည်ဖို့ကြိုးစားတဲ့နေရာမှာပို့ပြီးတော့လွယ်ကူတဲ့သဘောရှိတာ哦။နော်။တမယစွာဘုရားဘယ်လိုဥပမာပေးတော့ဆိုတော့ယဟန်တို့တဲ့။အလွန်ဆိုးရတဲ့ယာဇောသားတစ်ယောက်ကိုဘုရင်မင်းမြတ်ကဆိုးလွန့်လို့ဆိုပြီးတော့သူ့ကိုအပြစ်ဒဏ်ပေးတယ်။အပြစ်ဒဏ်ကတက်တောင့်တက်တာမဟုတ်။တခါတည်းတက်စီလို့အဲ့လိုမျိုးလှုပ်လိုက်ရင် तू တိတ်ပြီးတော့ဒုက္ခခံစားရမှာမဟုတ်ဘူး။ဒါကြောင့်မလို့သူ့ကိုအနှုတ်နီးနဲ့အမဲ့ကြွေချွေးတာပေါ့။ဘာလုပ်လဲဆိုတော့အလွန်ပြင်းထန်တဲ့အစိတ်ရှိတဲ့မွေကြီးလေးကောင်သူ့ကိုအပ်လိုက်တယ်။ဒီမွေကြီးလေးကောင်ကိုမင်းအချိန်မှမှရေချိုးပေးရမယ်အချိန်မှမှအစာကျွေးရမယ်။အချိန်မှမှအိတ်တန်းတက်စေရမယ်အချိန်မှမှနှုတ်ပေးရမယ်။နော်မွေကြီးလေးကောင်ရဲ့နော်ဝေယဝစ္စာကိုမင်းလှုပ်ပေးဒါဆိုလို့ရှိရင်မွေကြီးလေးကောင်တကောင်ကောင်ကတချင်းချင်းမှာစိတ်ဆိုးလို့ကြိုက်လို့ရှိရင်ဒီရာဇောသားသေအောင်လို့ဆိုတယ်ဒီလိုရွေချက်နဲ့ဘယင်ကအပြစ်ပေးတာအဲ့လိုအပြစ်ပေးတဲ့အခါကျတော့အဲ့ဒီမွေကြီးလေးကောင်ကိုအဲ့ဒီရာဇောသားကအချုပ်ခန်းထဲမှာသူပြုစုစောင့်ရှောက်ရတယ်ပေါ့နော်အချိန်မှမှရေချိုးပေးရတဲ့အချိန်မှမှအစာကျွေးရတဲ့အချိန်မှမှအိတ်တန်းတက်ရတဲ့အချိန်မှမှနှုတ်ပေးရတယ်အစသာရအကုန်လုပ်ပေးရတယ်အဲ့ဒါအတူနေလာတာကာလကြာလာတဲ့ခါကျတော့အဲ့ဒီရာဇောသားကဒီမွေကြီးလေးကောင်ကိုတာရောစင်တွဲတယ်။ဒါကြောင့်မွေကြီးတွေနဲ့သူနဲ့အတူလက်ပွန်းတရီနေ။မွေကြီးတွေကလက်ပင်ပတ်နေတယ်ဆိုလို့ရှိရင်ဆွဲကြိုးကြီးတွေများဝတ်ထားရတယ်လို့သူစိတ်ထဲမှာအဲ့လိုထင်တယ်။လက်မှာပတ်ထားတယ်ဆိုရင်လက်ကောက်ကြီးတွေဝတ်ထားတယ်လို့ထင်တယ်။နော်အဲ့ဒီမွေကြီးတွေကလည်းပဲစိတ်မဆိုးသေးတဲ့အတွက်ကြောင့်စိတ်ကောင်းနှလုံးကောင်းထွန်းနေတဲ့အတွက်ကြောင့်သူ့ကိုကြိုက်တယ်လို့မရှိဘူး။အဲ့ဒါနဲ့မွေရတော့လည်းမွေချစ်တတ်တဲ့လူသဘောမျိုးပေါ့အဲ့ဒီမွေကြီးတွေနဲ့နေရတာကိုရှင်ပြေးနေတယ်ဒီမွေကြီးရဲ့အကြောင်းကို तू ဘာမှမသိဘူးအဲ့ဒါတနေ့တော့ပညာရှိတဲ့ယောက်ျားတစ်ယောက်ရောက်လာပြီးတော့အဲ့ဒီယာဇောသားကိုတနာတဲ့အတွက်ကြောင့်အကြောင်းစုံပြောပြတယ်တဲ့ဒီမွေကြီးလေးကောင်ဟာတော့တာမမွေတွေမဟုတ်ဘူးတော့တကောင်ကောင်ကတင့်ကိုစိတ်တူလို့အမျက်ထွက်လို့ကြိုက်မယ်ဆိုလို့ရှိရင်တေဟာနော်တည်ခြင်းလဲတည်သွားမယ်သူမို့တည်လောက်တဲ့ဝေဒနာကိုလည်းခံစားရလိမ့်မယ်ဒါကြောင့်ဒီမွေကြီးလေးကောင်ကိုအသာချပြီးတော့ဟောဒီအချုပ်ခန်းထဲကနေလွတ်အောင်ပြေးလို့ခိုင်းနေတဲ့အဲ့ဒီပညာရှိရဲ့စကားကိုအဲ့ဒီရာသောသားကယုံကြည်တဲ့အတွက်ကြောင့်ဒါလည်းယုံကြည်ဖို့လိုသေးတယ်နော်မယုံကြည်တော့သူပြေးမှာမဟုတ်ဟုတ်လားအခုဦးဇင်းတို့ပြောတဲ့စကားထဲမှာအကုန်လုံးသူ့အနေနဲ့သူအတိတ်တွေကပါပြီးသားအဲ့ဒါနဲ့မွေကြီးလေးကောင်အသာချပြီးတော့သူအချုပ်ခန်းထဲကနေပြေးတယ်အဲ့လိုရာဇဝတ်ပြေးတယ်ထွက်ပြေးတယ်ဆိုတဲ့ဇာတ်ကားကိုဘယင်ကကြားတဲ့အခါကျတော့မကျေနပ်နိုင်အဲ့ဒါနဲ့ဘာလုပ်တော့ဆိုတော့နော်လူသားသမား၅ယောက်ကိုလက်နှက်ကိုစီအပ်ပြီးတော့ဟောဒီရာဇဝတ်ကိုတွေ့ရတဲ့ညိုင်းဓာမဆိုင်တတ်ရမယ်ဆိုတဲ့အမိန်တော်နဲ့လွတ်လိုက်တယ်တဲ့အဲ့လိုလွတ်လိုက်တဲ့တဲ့ရင်ဇာတ်ကားအခြေအနေကိုဒီရာဇဝတ်ကမသိဘူးအဲ့ဒီမှာသောသောကပညာရှိယောက်ျားကဒီရာဇဝတ်ကိုစောင့်ရှောက်လို့တဲ့အတွက်ကြောင့်အမောင်မင်းနှစ်နှစ်ကိုယ်ကိုယ်ပြည့်မနေနဲ့မင်းရဲ့နောက်ကိုတွေ့ရတဲ့ညိုင်းဒါမဆိုင်တက်ဖို့လက်နဲ့ကိုကြီးအပ်ပြီးတော့ဘင်းမင်းမြတ်ကလူသက်သမား၅ယောက်လွှတ်လိုက်တယ်။ဒါကြောင့်မင်းတိုးပြီးတော့ပြေးလို့ခိုင်းတယ်။ ဒီပြီးဆိုတဲ့ဇာတာကဒီတုတ်တန်ထဲမှာအပါဆုံးစကားလုံးပဲဟုတ်လားအဲ့ဒါနဲ့သူတိုးပြီးတော့ပြေးတယ်အဲ့ဒါလိုဆက်ပြီးတော့ပြေးနေတယ်ရာသောသားလွတ်နေတယ်ဆိုတဲ့ဇာတာကိုကြားတဲ့အခါကျတော့ဘုရင်က6ရောက်မြောက်အစွမ်းတတိထက်မြက်တဲ့လူသားသမားတယောက်ကိုလွတ်တယ်အဲ့ဒီလူသားသမားကထူးခြားတာကဘာလဲဆိုတော့ဒီရာသောသားနဲ့ငယ်ငယ်တည်းကစအတူတူနေခဲ့တဲ့ငယ်ပေါင်းကြီးပေါ့အလွန်ယုံတဲ့ရာဇဝတ်သားကအလွန်ယုံတဲ့တငယ်ချင်းပေါ့နော်ငငယ်လေးကဆိုလက်ပင်ဖက်ကြည့်လာတဲ့လူပေါ့ဓမ္မသာလည်းသူ့ကိုအယုံသွင်းပြီးတော့တတ်လို့ရမှာမို့လို့နော်လူယုံကိုနော်မက်လောက်အောင်ပစ္စည်းပေးပြီးတော့တန်လျက်အပ်ပြီးတော့လွှတ်လိုက်တယ်အဲ့ဒီတရင်သကားကိုသူမသိဘူးအဲ့ဒီမှာပညာရှိယောက်ျားကမောင်မင်းခပ်ပေါ်ပေါ်ပြေးမနေနဲ့မိမရန်သူတွေကတိုးပြီးတော့သာများလာတယ်ပေါ့နော်မွေကြီးလေးကောင်ရှိတယ်လူသားသမား၅ယောက်လိုက်လာတာရှိတယ်အခုမင်းရဲ့နောက်ကိုစတ္ထမမြောက်အတွင်းလူယုံမင်းရဲ့ငယ်ပေါင်းကြီးပေါ့မယုံလေနဲ့အဲ့ဒါကမင်းကိုအကောက်ကြံပြီးတော့တတ်အဲ့ဒါကလည်းမင်းကိုလိုက်နေတယ်အဲ့ဒါနဲ့သူတိုးပြီးတော့ပြေးတဲ့အခါကျတော့ဘာတွေ့လဲဆိုတော့ဦးဇင်းတို့ရွာတရွာတွေ့တယ်တဲ့အဲ့ဒီရွာကထူးထူးဆန်းဆန်းပဲအိမ်6လုံးပဲရှိတယ်အိမ်ကြီးကြီးလိုက်တဲ့အခါကျတော့ဘာမှတာနာနာမရှိဘူးနော်တဲကုတ်ကလေးအလုံးမအနှုတ်ဆုတ်ကုတ်ဆုတ်တစ်ဖြစ်ကရဆန်းစောက်ထားတဲ့တဲအိမ်ကလေး6လုံးပဲရှိတယ်။အဲ့ဒါအပြင်ကကြည်ရတာလား။နော်အစင်မပြေတာနဲ့တူပါရဲ့အတွင်းမြန်ဗာမြန်ငါ့အတွက်အာကိုအာတာပြုစရာရှိမလဲ။နော်ဒီထဲမှာငါ့အတွက်ခိုးလုံးပြီးတော့စားစရာတောက်စရာနော်အာကိုအာတာမြန်ပြုစရာဗာမြန်ရှိမလဲလို့အဲ့ဒီအိမ်6လုံးကိုတစ်လုံးချင်းစီဝင်ပြီးတော့သူကြည့်တယ်တဲ့။ကြည့်တော့တစ်လုံးမှမှသူအာကိုအာတာပြုစရာဖို့တန်တာပါမရှိဘူး။စားစရာလည်းမရှိဘူး၊ဝတ်စရာလည်းမရှိဘူး၊ရွှေလည်းမရှိဘူး၊ငွေလည်းမရှိဘူး၊ဘာမှမရှိဘူး။အပြင်ဘက်ကအခြေအနေမကောင်းသလိုအတွင်းထဲမှာလည်းဘာမှမရှိဘူး။အဲ့ဒါနဲ့ဒါအချီးနှီးကြီးပဲ။ဒီဟာကြီးကတော့ဘာမှလည်းအားကိုးစရာလည်းမရှိဘူး။အဲ့ဒါနဲ့သူအဲ့ဒီရွာလေးမှာအမောဖြည့်ပြီးတော့ထိုင်နေတော့ညာတန်ပြေးပြီးတော့ဓမြ6ယောက်ရောက်လာတယ်။အရွာကိုဖြတ်မဲ့ဓမြ6ယောက်အဲ့ဒီဓမြ6ယောက်ကလက်ထဲမှာမိတို့ကိုစီကင်ထားပြီးတော့အဲ့ဒီအိမ်ကလေး6လုံးကိုအသီးအသီးဓမြတယောက်လျင်အိမ်တစ်လုံးစီတာဝန်ယူပြီးတော့မိတို့တွေပြစ်ပြီးတော့မိရှို့ရတာဘာမှအားကိုးရမရှိရတဲ့ကြားတယ်နော်ရွာပြည့်ဓမြကဘာလုပ်တာတော့မိရှို့တာဟုတ်လားအဲ့ဒီမှာပညာရှိယောက်ျားပေါ်လာပြီးတော့မင်းဒီရွာကိုလည်းအားကိုးပြီးတော့နေလို့မဖြစ်ဘူးဆိုတာထင်ရှားတယ်ဗောဒီရွာကိုဖြစ်စီမဲ့လူလည်းရှိတယ်။ဒီရွာထဲမှာကိုကလည်းဘာမှအနှစ်သာရရှိတာမရှိဘူး။ဒါကြောင့်မင်းတိုးပြီးတော့ပြီးဒီရွာကိုမင်းမိခိုးလို့တော့မရနိုင်ဘူး။အဲ့ဒါနဲ့သူဒီရွာကိုငါမိခိုးလို့မရဘူး။အာကိုအာရာပြုတ်လို့မရဘူးဆိုဆက်ပြီးတော့ပြေးတယ်။အဲ့လိုဆက်ပြီးတော့ပြေးကမှဘာတွေ့တော့ဆိုတော့မြေကြီးခံနေတာတွေ့ရတယ်။နော်ရေစီးအလွန်ကျန်းတဲ့မြေကြီး။အဲ့ဒါနဲ့သူဒီဘက်ကန်းကနေလှမ်းမြော်ပြီးတော့ကြည့်တယ်။မြင့်ရဲ့ဟိုဘကန်းကိုသူမြင်ရတယ်။မျက်စိနေတဲ့ဆိုမှတော့တော့ဒီဘကန်းဆိုတာရှိမယ်။ဟိုဘကန်းဆိုတာလည်းရှိမယ်။ဟုတ်တယ်မဟုတ်လား။နော်ရေပြင်တစ်ခုရှိပြီဆိုလို့ရှိရင်ဟိုဘကန်းဒီဘကန်းကတော့ရှိစမြဲပေါ့နော်။အဲ့တော့သူစဉ်းစားတယ်။အော်ငါအခုရက်နေတဲ့ဒီဘကန်းကတော့မွေးကြီးလေးကောင်ကလည်းပဲငါကိုအန်တယ်ပြင်လို့လိုက်လာတာရှိတယ်။နော်လူသားသမား၅ယောက်ကလည်းလိုက်လာတာရှိတယ်။ငါရဲ့တငယ်ချင်းငယ်တငယ်ချင်းကလည်းငါ့ကိုအကောက်ကြံပြီးတော့အမြဲတမ်းအခွင့်အပေါက်ကိုချောင်းပြီးတော့နှိပ်ဆက်မယ်ဆိုတဲ့စိတ်နဲ့လိုက်လာတာရှိတယ်။နော်ငါအာကိုအာရာပြုတ်မယ်လို့ကြံတဲ့ဒီရွာလေးကလည်းဘာအနှစ်သာရမှမရှိဘူး။အနှစ်သာရမရှိတဲ့အပြင်ရွာပြည့်တမရရဲ့အန်တရကလည်းအမြဲတမ်းကျုံရတယ်။အဲ့ဒါကြောင့်မလို့ငါဒီဘကန်းမှာနေလို့ရှိရင်တော့ဘေးအန်တွေအလွန်များတယ်။ဒါကြောင့်ငါဒီရေပြင်ကိုကူးပြီးတော့ငါဘေးကင်းတဲ့ဟိုဘကန်းကိုလွတ်အောင်ပြေးမယ်။အဲ့လိုဆိုလို့ရှိရင်ဟိုဘကန်းဟာဒီကရှင်ဘင်းရဲ့အာနာဇက်လွတ်တဲ့တနည်းအားဖြင့်ဒီရှင်ဘင်းပိုင်တဲ့နယ်မြေမဟုတ်ဘူးပေါ့နော်အဲ့တော့ဒီမြေကိုသာကူးပြီးပြီဆိုလို့ရှိရင်တော့သူဘာမှစိတ်ပူစရာမလိုတော့ဘူးပေါ့နော်ကိုပကန်းရောင်ရင်သူဘေးအေးဘေးကင်းမယ်ပေါ့အဲ့ဒါနဲ့သူဘေးကနေကူးအပ်မလို့ဒီမြေကိုသူကူးအပ်မဲ့နေရာကိုရှာတယ်အဲ့မင်းကဆိုတော့ဘုရားကြီးပြောသလိုပြောရမယ်ဆိုရင်တော့နောက်ဒီတုတ်တန်ကိုဆိုတော့ဘုရားကြီးဟောတာတာရှိတယ်အဲ့ဒါဦးဇင်းတို့ခန့်ငယ်ငယ်တရားစအလွန်သဘောကျတယ်တရားတွေများရှိမလားလို့ကြည့်တယ်မရှိဘူးလေးရှိမလားလို့ကြည့်တယ်မရှိဘူးအဲ့ဒါနဲ့ဘာလို့ရအောင်ဆိုတော့ဖြစ်ကတဲ့ဆန်းတယ်နော်ထင်းကြောက်ကလေးတွေ 那米炒咖喱的，地瓜炒咖喱的，啊，公龙虾虾皮的，哎，哪个？内脚里呢，熟悉皮的，卤的锅子，看老的，喏，不罗标么着？皮疙瘩像泡咖喱的苦不？喏，好了，哎，哪里家的老破皮了？在太阳不倒么了？哎，哪里不阿阳毛皮了？切到呢，冷呢，热皮了，孤独了，都得要啥？那后边刚要皮说着，地方我把路抬回来，别他个样么不？我刚刚我地方你又得到了样了，没有呢？那后边刚要皮说着嘛，哎，啊，空话呗，我谁吃了吃？喏，啊，得先当我压着嘞，后边刚刚到别的级别哦，啊，咱们说别别的不帮忙，那收入人那级别个，我比着婆婆六年天下下地步面部的，别说别个，我嘛别了，那大家个这个收入人钱蛮好。那都罗耶，这个苏罗耶这边个巴勒，大伙见到，没我说的别几个，五百万呢，五百米呀，都比着都另外的些的，那得瞧，那得要拿大伙，挖那巴家的不过的水，下岗下里面好了，干面的呀，路口大伙，东巴我南巴我朝内，里港镇梅那阿北伊，那干面的呀，路口大伙。东巴我能把我找来离港站没那阿伯说到吧阿姐等别的北京说了巴黎说了干的呀路标了干面的呀路扩大过那别呀的扩大那巴黎路没人那都话的呗等你安心那把我当的呀我都看看路标路家的那得看他们的无尽度的队伍引用那么那干面的呀路扩大过东巴我能把我找来那地把我说的地把我当的呀说的把来路没讨你我那地球讨你东巴我能把我找来离港站没那阿伯伊那另外身边的欧嘎地在高大伟大那特地的故事的简单的事实的是达到阿地伟大那离港都没说的把我表达的说的不对阿伯地在外要大吉利把我表达的那这个他妈的，我今都社会没啥期望，从地面里下来过高尼哈，那得几里弯呢？地少大了，那得几里弯出来我嘞呗？过百年呢，地不着路嘞。所以话就过看那个三级没水呢，麻的多不，漂的多不，尖的多不，怒的多不，苦苦的对呀路，那有路呢，没有个三级没没水，麻没不好了。那大米的呢，没有三级没没水呢，漂没不，那地的话话哈，这个人啊。哦，面试呢，记录嘞，面啊，蛮好。人呢，改变了，压了嘞，蛮好。体质嘛，咱呢，对内呐，他娃娃哩，他娃哩，阿拉女人对面，喏，不他妈差的呀，晓得。那面试呢，记录嘞，没面啊，哦，人呢，改变了嘞，没呀，哦，他为咩不露露对内喏？体质呢，对内呢，喏，麻嘞，焦嘞，怒嘞，尖嘞，晓得对内嘞。哎，你他娃哩，我把路考了，把注意路考了，好啦，比如说喏。那有事的不破事的不大家要闹家嘛表面那三级没出路线不的不女的不一的不哭哭不地奶母啦地奶奶要把你地说他们也是你们要呢好的没了你比如说哇哟那中间的不楼下的不都哭哭我批来别选多边比如跟你哪里是的地路一样呢好的没了楼内的门也一幕那地的不地路亚的，阿侬侬伢嘛的，大里里个，他的娃娃地不出来，变个年西不路的，阿刚才帮着他们今年楼娃没要呢，不路里不路帮里属于阿拉么好，好了，他屋里边帮着他们今年没西有，谁那么地路亚的喏，那体积么是路些，困难表的，努的钱的他不，马的表的他不，布的努的他不，阿古表的他不嘞，中间的他不，楼下的他不西的。地阿婆说的，地的婆个地婆一样开的，喏，对吧？嘞，婆媳他的地婆，休假的地婆，好啦。阿那地阿妈看这几里巴呢，这个他妈的乌牛也看呐，把路查着，地少查啦。阿那我们也说别个，木伊里港路乌马贝的，好啦。苏鲁达个木伊里港的刚刚啊，米出比着改没苏鲁些，阿里改看阿的路啊，那地港帮嘞都开样么？东坡地进嘞，地大呗。喏，都是在我讲你的亲妈咯，把别的那嘛没修过喏， သူတို့အမျက်ထွက်လာပြီသူတို့စိတ်တိုင်းမကြတော့ဘူးဆိုတာနဲ့ပြဿနာတွေ့တော့တာပဲအဲ့လိုပဲဒီတက်ကြီးလေးပါဟာညညွတ်နေတယ်မျက်တနေတယ်ဆိုရင်ပြဿနာမရှိဘူးနေရထိုင်ရတာချမ်းသာနေတယ်လို့တောင်ထင်ကြရတာကောင်းနေတာမညညွတ်တော့ဘူးမမျက်တော့ဘူးတခုခုကဖောက်ပြန်လာပြီအဆင်မပြေဖြစ်လာပြီပြောင်းလဲလာပြီဆိုတာနဲ့အကြီးအကျယ်ဒုက္ခရောက်တာပဲခုဒကာသမားတို့အရင်တို့ဒီလိုလေးပြောဆိုပြီးတော့နားထောင်ပြီးတော့အဆင်ပြေပြေနေနိုင်နေဆိုတာအဲ့ဒီမွေကြီးလေးကောင်ကတော့စိတ်မဖောက်သေးလို့အမျက်မထွက်သေးလို့တနည်းအားဖြင့်တက်ကြီးလေးပါညင်ညွတ်နေလို့မျှတနေလို့အမြဲတမ်းညင်ညွတ်မျှတနေမှာမဟုတ်ဘူးနော်တစ်ချိန်ချိန်မှာမဖြစ်တာမလို့ဖောက်မှာနော်သူကဖောက်မှာနော်အဲ့ဒီဖောက်တဲ့အချိန်မှာအခုလို့ဘယ်နည်းနဲ့မှမနေနိုင်ဘူးအဲ့ဒီအခြေအနေလေးကိုအဓိကပြောချင်လို့နော်ဒီသုတ်တံလေးကိုဘုံဘုံကဒီနေ့ပြောဖို့အမှတ်ရတာဟုတ်လားဒါပေမဲ့သုတ်တံကိုဆုံးအောင်အရင်စပြောပြီးတော့မှဒါကိုနည်းနည်းလေးပြောကြည့်နော်အတ္တဥစဉ်တို့ဝိညာဉ်လေးကောင်ကမြတ်စွာဘုရားဓာတ်ကြီးလေးပါလို့လေလို့ဟောတယ်နော်ဓာတ်ကြီးလေးပါပေါက်ပြန်လို့ရှိရင်ဒုက္ခရောက်ရမယ်ပေါ့နော်မြတ်စွာဘုရားကဒီမူကြီးလေးကောင်ကိုပေးလို့နော်ဒီရာဇောသားထွက်ပြေးတယ်ဆိုတဲ့သတင်းကိုကြားတဲ့အခါမှာလူသက်သမား၅ယောက်လွတ်တယ်လို့ဒါမဟုတ်ဘူးလားဟုတ်နော်အဲ့တော့လူသက်သမား၅ယောက်ဆိုတာဘာပြောတာတုံးဆိုတော့ဥပါဒာနဲ့ခန္ဓာ၅ပါးကိုပြောတာအဲ့ဒီနေရာမှာဥရှင်တို့ခန္ဓာဆိုတဲ့ပါဠိစကားကပမာလို့အစုအဝေးလို့အဓိပ္ပာယ်ရနော်ဖောက်ပြန်တက်တဲ့သဘာဝတွေကိုရုပ်လို့ခေါ်တာနော်ဖောက်ပြန်တက်တာကိုရုပ်နော်အဲ့ဒီရုပ်တွေရဲ့အစုအဝေးကိုရုပ်ဘက်ခန္ဓာဖောက်ပြန်တက်တဲ့အစုအဝေးကြီးစေမွေးစားချေပွားဆုံးတကူလုံးမဖောက်ပြန်တက်တဲ့အရာဆိုတာတော့ဆန်ကြီးမဲတမင်စားတောင်းမရှိဘူးပေါ့နော်ဖောက်ပြန်တက်တဲ့တရားရဲ့အစုအဝေးကြီးပဲတော့ဖောက်ပြန်တာကိုအထူးဆန်မလို့ရဘူးပေါ့နော်ဒါပေမဲ့ကိုကဖောက်ပြန်နေတယ်လို့မသိတဲ့အခါကျတော့အရင်သိတာထင်ရှားစွာဖောက်ပြန်လာတဲ့အခါမှာအော်ဒါကြီးကဒီလိုဖြစ်တဲ့တကူလို့အဲ့ဒီကြတော့မှပဲတော့ပြင်းထန်တဲ့ဖောက်ပြန်မှုကိုပြမှပဲဖောက်ပြန်တဲ့မှန်သတိထားမိတာများတယ်ဒီတိုင်းသာသာလေးနေနေရင်တော့ဖောက်ပြန်တက်တဲ့တရားလိုကိုမသိဘူးဒါကြီးကဒီတိုင်းပဲအစဉ်ချောနေတယ်ပေါ့နော်ဟုတ်လားသဘောပေါက်ဖို့လိုတယ်ဟုတ်လားအေးအဲ့တော့အဲ့လိုဖောက်ပြန်တက်တဲ့အစုအဝေးကြီးကိုယူဘက်ခန္ဓာအဲ့ဒီအစုအဝေးကြီးကိုအမိပြုတ်ပြီးတော့ဖြစ်နေတဲ့ခံစားမှုရှိတယ်မှတ်သားမှုရှိတယ်တော့ကောင်းတယ်ထင်ရင်ကောင်းတယ်လို့တုံ့ပြန်မယ်မကောင်းဘူးထင်ရင်မကောင်းတယ်လို့တုံ့ပြန်မယ်ဆိုတဲ့သင်္ခါရရှိတယ်တော့တိမှုဝိညာဉ်ရှိတယ်ဒါနံအစုအဝေးကြီး၄ခုပေါ့နော်နံတရားရဲ့သဘောကရှုပ်ထွေးတဲ့တွေ့ကြောင့်မြတ်စွာဘုရားကအစုအဝေးကို၄မျိုးပိုင်းခြားပြီးတော့ဟောတယ်ဒါတွေကိုကိုယ့်ရဲ့ဉာဏ်ထဲမှာရှင်းရှင်းလင်းလင်းသိထားရမယ်ပေါ့နော်ပုဂ္ဂိုလ်တတ္တဝါသဘောမဟုတ်ဘူးငါဆိုတာမဟုတ်ဘူးသူဆိုတာမဟုတ်ဘူးဒီအစုအဝေးကြီး၅ခုစုထားတာပေါ့နော်စုထားတာကိုခန္ဓာလို့ပြောတာနော်ပေါ့ပြန်တတ္တစုထားတဲ့အဲ့ဒီအစုအဝေးကြီးကိုအမိပြုတ်တော့ဖြစ်နေတဲ့နံအစုအဝေးကြီးက၄စုပေါ့နော်အေးအဲ့ဒီအစုအဝေးကြီး၅ခုတည်းဘာလဲလို့မေးရင်လူသားတမန်၅ယောက်လို့ခေါ်တယ်။ဘာဖြစ်လို့လဲဆိုတော့ဘဇူကမှမတက်ရဘဲနဲ့သူတို့တေးတေးနေတဲ့အတွက်ကြောင့်သူတို့ကိုလူသားတမန်လို့ပြောတာ။ဟုတ်လား။စဉ်းစားကြည့်နော်။ဘာပဲဖြစ်လာဖြစ်လာရုပ်ပဲဖြစ်ဖြစ်ဝေဒနာပဲဖြစ်ဖြစ်သင်ညာပဲဖြစ်ဖြစ်သင်္ခါရဝိညာဉ်ပါပဲဖြစ်ဖြစ်နည်းနည်းလေးအချင်းချုပ်ပြောမယ်ဆိုရင်ရုပ်ပဲဖြစ်ဖြစ်နာမည်ဖြစ်ဖြစ်ပေါ့။ဖြစ်လာတဲ့သဘာဝတရားဟာဖြစ်ပြီးရင်မရှိတော့ဘူး။ဟုတ်လားဖြစ်ပြီးရင်မရှိတော့ဘူးเนาะဒီသဘောမှာကိုကောင်းကောင်းနားလည်ရမယ်အဲ့တော့မြတ်စွာဘုရားကလူသက်သမား၅ယောက်ဆိုတာအဲ့ဒီအနေထားကိုရည်ညွှန်းပြီးတော့ဟောတာဟုတ်လားတစ်ချိန်ကြတော့ဒီလိုနဲ့ပဲပြီးသွားမှာပဲကြောက်သွားမှာเนาะအဲ့လိုဆိုလို့ရှိရင်ဦးဇင်းတို့เนาะလူသက်သမား၅ယောက်လက်ကလည်းပဲလွတ်အောင်ပြေးနေတယ်ဆိုတဲ့သတင်းကိုကြားတဲ့အခါမှာเนาะအတွင်းလူယုံလူသက်သမားကိုလွတ်တယ်လို့မဆိုဘူးလားဆိုတယ်အဲ့တော့အတွင်းလူယုံဆိုတာဘာပြောတာတော့เนาะလင်္ကာလေးရွတ်ကြည့်မယ်เนาะကမေနေရလူခိုးသားကိုသုံးပါးဝတ်နောင်ဘဝထောင်၌လေးကောင်တက်မွေနှင်းအပ်ပေ၏ပရမေဗုဒ္ဓမိတ်ကောင်းမ၍ဘဝဝတ်နောင်မွေလေးကောင်မှလွတ်အောင်ယုံထွက်ပြေးပါလျက်လီ။နော်ပညာရှိယောက်ျားကမင်းပြေးဒါအကောင်းမဟုတ်ဘူးလို့လာပြောတာရှိရနော်အဲ့ဒါကမြတ်စွာဘုရားကိုရည်ညွှန်းတာဟုတ်လား။ပရမေဗုဒ္ဓမိတ်ကောင်းမ၍ဘဝဝတ်နောင်မွေလေးကောင်မှလွတ်အောင်ယုံထွက်ပြေးပါလျက်လီ။လက်နှက်ကိုယ်စီဆွဲပိုက်ချီလျက်လောကီခန္ဓာ၅ပါးဟုသာသူတမများနှင့်ဓမ္မကခတက်ခွင့်ရှာသည့်တဏှာခေါ်မှတွင်းလူသက်တူနော်အတွင်းလူယုံစတ္ထမမြောက်လူသက်သမားဆိုတာတဏှာလောဘကိုပြောတာတဲ့နော်လောဘဆိုတာတခါသမားတို့ဦးဇင်းတို့ရဲ့ဘောတန်တဲ့အလျှောက်လုံးကစားပေါင်းတင်ခဲ့တဲ့ငယ်ပေါင်းကြီးပေါ့ငယ်တငယ်ချင်းလူယုံပေါ့ဟုတ်လားသ ူပြောလို့ရှိရင်အကုန်လုံးယုံတယ်သူတတ်မယ်ဆိုတာကိုကိုမသိဘူးအဲ့တော့ဒီနေရာမှာလောဘကတတ္တဝါကိုဘယ်လိုတတ်တယ်လဲဆိုတာလေးကိုစဉ်းစားတက်ဖို့လိုတယ်လောဘကြီးလို့ဒီဘဝမှာမသေးသင့်မဲနဲ့သေးရတာအကျိုးမဲ့မဖြစ်သင့်မဲနဲ့ဖြစ်တာဒါတွေကိုကြည့်မယ်ဆိုရင်တော့ဒီဘဝအရင်လောဘဟာနော်အကျိုးမဲ့တာဆင်းရဲဒုက္ခဖြစ်တာကိုဖန်တီးနိုင်တယ်ဆိုတာတော့ထင်ရှားတယ်ပေါ့တချို့လောဘကြီးလွန်းလို့သေးရတာမရှိဘူးလားရှင်နော်ဒါဒီဘဝအရင်သေးရတာပေါ့သို့တော့ဒီလောက်နားလည်တာနဲ့မရအောင်လောဘကတတ္တဝါကိုတတ်တယ်ဆိုတာဘယ်လိုတော့နော်တခုခုဖြစ်ကျင်တယ်လိုချင်တယ်ရချင်တယ်ဆိုတဲ့အဲ့ဒီလောဘတည်နော်ဘဝတစ်ကိုတဖန်ဖန်တီးတတ်တယ်ဖြစ်စေတတ်တယ်တဏှာပောနောဘဝိကာရနော်ဒီပါလေးလေးပောနောဘဝိကာဘဝတစ်ကိုတဖန်ဖြစ်စေတတ်တယ်လောဘဟာဘဝတစ်ကိုဖြစ်စေတယ်ဆိုရင်အဲ့ဒီသူဖြစ်စေတဲ့ဘဝကမတည်မဲ့ဘဝလားမဟုတ်ဟုတ်တယ်မဟုတ်လားနော်ဘဝတစ်ဖြစ်ချင်းသည်ဟိုဖြတ်ပြီးတော့ပြောလိုက်ရလို့ရှိရင်ပါလေသိခြင်းလို့မဆိုနိုင်ဘူးလားဟုတ်လားသိမဲ့ဘဝကိုရတာဟုတ်နော်ဒါကြောင့်ဒီဖြစ်လာတာကိုအစပြီးတော့ဘာဖြစ်လာတာလဲလို့မေးရင်သိဖို့ဖြစ်လာတာဟုတ်လားဒါကြောင့်ပေးတော်ပေါင်းသူတော်ကောင်းတို့လောမသည်တတ္တဝါကိုအသေးတတ်တယ်ဆိုတာအဲ့ဒီအဆင့်ထိရောက်အောင်တွေ့ရရပါတည်တတ်တဲ့ဘဝကိုရစေတတ်လို့သူ့ကိုသေးခြင်းရဲ့အကြောင်းလို့ဒီလိုနားလည်ရမှာเนาะလောဘဖြစ်လို့ရှိရင်ဘွားရမယ်ဘွားရရင်သေရမယ်เนาะဒါကြောင့်ဒီလောဘကိုမြတ်စွာဘုရားကအတွင်းလူယုံအတွင်းလူယုံလို့ဘာကြောင့်တင်စားပြောရတာလဲဆိုတော့ तू ပြောရင်ယုံတယ်ဟောတော့ तू နဲ့ကိုယ်နဲ့အတူတူနေတာကြာပြီဘလောက်ထိယုံတော့ဆိုရင်တသားတည်းလို့ကိုထင်တယ် तू ကိုလည်းကိုလို့ထင်တယ်ကိုကိုလည်း तू လို့ထင်တယ်ဟုတ်တယ်မဟုတ်လားเนาะလောဘကနားချလိုက်လို့ရှိရင်ကြာကြမချရဘူးเนาะဒါကြောင့်ပေးတဲ့ပေါင်းသူတော်ကတို့စัทธမမြောက်အတွင်းလူယုံဆိုတာတဏှာလောဘကိုပြောတာလို့အဲ့လိုလေးနားလဲရမှာနော်တဏှာခေါ်မတွင်းလူသတ်တို့ထက်ကြမှာကွာကတ်လျက်ပါဤရွာပြည့်ကြီးနယ်ရှိ6တွယ်ကကိုးကွယ်မရစိတ်သုံးလာခဲ့နော်ရွာပြည့်ထဲမှာရှိတဲ့အိမ်6လုံးအထက်ထဲမှာဘာမှတန်ဖိုးရှိတာလဲရှာလို့ဖွေလို့မရခဲ့ဘူးလို့ဆိုခဲ့တယ်နော်အဲ့ဒါကဘာကိုပြောတာလဲဆိုတော့မျက်စိနာနာလျှာကိုစိတ်လို့ဆိုတဲ့ဣဇတိကာယရဏ6ပါးပါနော်ဒါကိုအကျဉ်းချင်းပြောရရင်တော့ဒီခန္ဓာကြီးလို့ပြောလို့ရတယ်။အဲ့တော့ဒီခန္ဓာကိုယ်ကြီးကဒီမျက်စိနားနာလျှာကိုယ်စိတ်ဆိုတဲ့အာယတန6ပါးနဲ့တည်ဆောက်ထားတာ။ဟိုအနှစ်သာရကင်းမဲ့လှတယ်ဆိုတာကိုပုံပေါ်အောင်ပြောတာ။တစ်ခုချင်းရှာဖွေကြည့်ပေါ့။မျက်လုံးကိုစဉ်းစားကြည့်၊နားကိုစဉ်းစားကြည့်၊နှာခေါင်းကိုစဉ်းစားကြည့်၊လျှာကိုစဉ်းစားကြည့်၊ကာယပတ္တာကိုစဉ်းစားကြည့်၊စိတ်ကိုစဉ်းစားကြည့်။တကယ်တမ်းကဘဝမှာဒီ6မျိုးကိုဒကာဓမ္မတို့ဦးဇင်းတို့တွေကအရင်တန်ဖိုးထားပြီးတော့နေကြရတာ။နော်မင်းကွန်းဆိုကြီးပြောတာရှိတယ်အေးမင်းတခုခုအထိကိုက်ခံမလားဓမ္မမဟုတ်မင်းမျက်လုံးအပြက်ခံမလားဆိုအာဒီပြဟာထိကိုက်ခြင်းထိကိုက်ပါစေမျက်လုံးလေးတော့ပထိကိုက်ပြရစီနဲ့ဟုတ်လားမင်းနားမကြတော့ဘူးဆိုရင်ခံနိုင်မလားမရဘူးနားလည်းအထိမခံနိုင်ဘူးဟုတ်လားနှာခေါင်းအနံ့တွေမရတော့ဘူးအရာသာမသိတော့ဘူးနော်စိတ်ကူးနဲ့တော့မလွယ်ဘူးနော်သူတို့ကလုံးဝအထိကိုက်မခံနိုင်ဘူးအဲ့ဒါလေးကိုပဲအားပြုတ်ပြီးတော့ဘဝမှာနေတာဟုတ်တယ်မဟုတ်လားတော့စိတ်မြန်ဖောက်သွားမယ်အယူကြီးဖြစ်သွားမယ်ဆိုရင်ဘယ်လိုနေမလဲ။အဲ့ဒါလည်းအထီးခံလို့မရဘူး။ဟုတ်လား။အဲ့တော့အဲ့ဒီ6ပါးကိုဒကာသမားတို့ဦးဇင်းတို့ကအရန်အခိုင်အမာတန်ဖိုးအနေထားပြီးတော့ဖက်တွေ့ထားတာမရှိဘူးလား။ရှိရနော်အကြီးအကျယ်ရှိတယ်နော်။ဟုတ်လား။အဲ့ဒါကိုမြတ်စွာဘုရားတခုချင်းစဉ်းစားကြည့်ရမယ်တဲ့။သူ့ထဲမှာတန်ဖိုးရှိတာတကယ်ဘာရှိလဲ။မျက်လုံးကလည်းစဉ်းစားကြည့်တန်ဖိုးရှိတာဘာရှိလဲ။ဒီအယောင်အဆင်းကိုတိတတ်တဲ့သဘောလေးပဲ။သို့တော့ဒါဟုပဲတရားဓမ္မဥစဉ်တို့တွေကအနေကျလာတဲ့အခါကျတော့ဟိုသူ့အပေါ်မှာကိုတန်ဖိုးထားတယ်မထားဘူးဆိုတာကိုတောင်မစဉ်းစားနိုင်တော့ဘဲနဲ့ဒါဟုပဲဘဝလုပြီးတော့เนาะဒီဟာဟုပဲအကြီးအကျယ်ဖက်တွယ်ပြီးတော့လုံးဝအဆုံးရှုံးမခံနိုင်မဲနဲ့နေနေကြတာပေါ့เนาะအဲ့တော့ဥစဉ်တို့သူ့ရဲ့တန်ဖိုးမဲ့တဲ့သဘောဆိုတာကဟိုတန်ဖိုးဆိုတာကဘယ်လိုပြောမလဲဟိုခိုင်မြဲတာကိုတန်ဖိုးလို့ခေါ်တယ်ခိုင်မာတာကိုဟုတ်လားကောင်းမွန်တာကိုတန်ဖိုးလို့ခေါ်တယ်ကိုစိတ်တိုင်းချဖြစ်တာအောင်နော်ဟောနောက်ပြီးတော့ဒီအတ္တသဘောပေါ့ဟုတ်လားအဲ့ဒီအတ္တသဘောကိုလည်းတန်ဖိုးလို့ခေါ်တယ်ဟောနေသဒုက္ခအတ္တအဲ့ဒီသုံးမျိုးဟာတန်ဖိုးပဲနောက်ဆိုကြပါစို့ပစ္စည်းတစ်ခုသွားဝယ်တယ်ဒါကြီးကမင်းအိမ်ရောက်တာနဲ့ပြက်မှာကွာဘာမှမခိုင်ဘူးဆိုရင်ဝယ်ခဲ့မလားအဘလို့တော့မခိုင်မာတဲ့အတွက်ကြောင့်တန်ဖိုးမရှိဘူးလို့ပြောတာနော်။ဒါကြီးကမင်းကိုနှိပ်ဆက်မှာဒါရောက်တဲ့အစားမင်းဆင်းရဲမှာပဲဆိုရင်ဟောတန်ဖိုးရှိမလား။မရှိဘူး။ ဒါကြီးကမင်းစိတ်တိုင်းကြဘာမှဖြစ်မှာမဟုတ်သူသူဖြစ်ချင်ရတယ်ရှောက်ဖြစ်မှာဘယံမရာပဲဆိုရင်ရောတန်ဖို့ရှိမလားမရှိဘူးအဲ့လိုဆိုရင်ဘဝမှာတန်ဖို့ဆိုတာဘာလဲနော်မြဲတာရဲ့ကောင်းမွန်တာရဲ့ကိုယ်စိတ်တိုင်းကြဖြစ်တာရဲ့ဒါကိုတန်ဖို့လို့တတ်မှတ်ကြရနော်ဟုတ်တယ်မဟုတ်လားအဲ့ဒီ၃ခုမရှိဘူးဆိုရင်တန်ဖို့မရှိဘူးပေါ့ဟုတ်တယ်မဟုတ်လားအဲ့လိုဆိုရင်ဒီမျက်စိနာနာလျှာကိုစိတ်ဆိုတဲ့ဒီသဘောဝ6မျိုးကိုအဲ့ဒီတန်ဖို့၃ခုရှိသလားဆိုတဲ့နော်ရှင်းပြီးတော့တွေးပြီးတော့ကြည့်ကြည့်ပေါ့မရှိတာကိုတွေးရတယ်ပြောင်းလဲမှုရှိတယ်ခိုင်မာမှုမရှိဘူးကောင်းမှုမရှိဘူးကိုယ်သဘောတိုင်းဖြစ်နေတာမဟုတ်ဘူးအေးအဲ့ဒီသဘောဝတွေကိုနားလဲဖို့မလိုဘူးလားလိုတယ်နော်အဲ့တော့ဦးဇင်းတို့အနှစ်သာရကင်းမဲ့တဲ့တဲကုတ်6လုံးဆိုတာမျက်စိနာနာလျှာကိုရှိတနည်းအားဖြင့်ကိုယ်ဘဝရဲ့နော်တန်ဖိုးမဲ့တဲ့သဘောနော်အချီးနီးဖြစ်တဲ့သဘောကိုပေါ်တွင်ထင်ရှားအောင်မြတ်စွာဘုရားအဲ့ဒီဥမာကိုပေးတာနော်ဘဝခန္ဓာကိုအရင်ကြီးနော်အထင်ကြီးကြီးဖြစ်နေမှာရှိုးလို့နော်အဲ့ဒီအထင်ကြီးမှုရအကြီးကြီးမရှိဘူးလားရှိရနော်လုံးဝကိုထိမခံနိုင်ဘူးနော်ဒါလေးကိုပဲစုပ်ကန်ပြီးတော့နေကြရတာဟုတ်လားအဲ့လိုဆိုလို့ရှိရင်ဦးဇင်းတို့အဲ့ဒီတဲအုပ်တဲကုတ်6လုံးကိုနော်မိတို့ကန်ပြီးတော့လာပြီးတော့မိရှို့တဲ့ရွာပြတဲ့များ6ယောက်လို့ဆက်ပြီးတော့ဟောတာရှိရနော်အဲ့ဒါကဘာပြောတာတော့နော်အဲ့ဒါကအာယုံ6ပါးကိုပြောတာဟုတ်လားအာယုံ6ပါးနော်သူအာယုံသူ့ဓွာရအတီးစီနော်အပူပေးတဲ့လို့သူတို့ကိုရွာပြတဲ့များ6ယောက်လို့ခေါ်တာနော်ရွာပြကြီးနဲ့ရှေ့6တဲကကိုယ်ကွယ်မရစိတ်သုံးလာခဲ့ဓာပြတတနောက်ဆက်ပွားသည့်6ပါးအာရတနာတောင်းကြံလာခဲ့နော်ယူပါယုံဆိုတဲ့ရွာပြတဲ့များကမျက်ရှိကိုຢာကသမဟုတ်ဒေါသဆိုတဲ့မိတုပ်တင်ပြီးတော့မိရှို့တယ်ပေါ့နော်မြင်လို့ကောက်လိုက်တာမြင်လို့မကောက်ဘူးဒီသဘာဝလေးကိုအသေးချာနားလည်အောင်ကြိုးစားရမှာနော်နော်မြင်လို့ကောက်နေဆိုတာရဲ့နောက်မှာရင်မှုမှုရှိတယ်မြင်လို့မကောက်မှုဆိုတာရဲ့နောက်မှာမကျေနပ်မှုရှိတယ်ဟုတ်လားမျက်စိကိုမီးလောင်တာလို့နားလည်ဖို့လို့တယ်နော်ကြားလို့ကောက်နေကြားလို့မကောက်မှုဆိုတော့ဗာလေမျက်စိကိုမီးလောင်တာနော်ဒါကိုစဉ်းစားကြည့်လို့ရှိရင်နော်လောကကြီးကမီးတုံးတောက်နေတယ်ဆိုတာအလွန်ထင်ရှားတယ်ဟိုမြတ်စွာဘုရားရဲ့ဒေသနာနဲ့ညှိမယ်ဆိုလို့ရှိရင်ဒါတွေဟာလူတွေလားမိဘုံတွေလားမိတော့တွေလားလို့မေးရင်မိဘုံတွေမိတော့တွေဆိုရင်ပို့လို့တောင်မှန်ပဲနော်မျက်စိမှာလည်းမျက်စိအလျောက်နားမှာလည်းနားအလျောက်အထူးသဖြင့်စိတ်ထဲမှာတော့မိဟာအမြဲတမ်းလိုလိုလောင်းနေတယ်။ဇာကမိသူမဟုတ်မကျေနပ်မှုတော့လားမိအပူရှိတယ်။ဒါပေမဲ့ဒီအပူနဲ့နေနေကြဖြစ်နေတာကြားတဲ့အခါကျတော့ဒါကိုပူတယ်လို့သိပြီးတော့ပခံစားမိဘူးပေါ့နော်နေသားတကျဖြစ်နေတယ်အဲ့လိုဆိုလို့ရှိရင်ဘလို့အခါမျိုးမှာတဟပူတယ်လောင်တယ်လို့သိနိုင်လေဒီအပူထိုက်အလျောက်တက်တာတဲ့အခါမျိုးပျောက်တဲ့အခါမျိုးမှာအော်စောစောတုန်းကတော်တော်ပူပါလားဆိုတာသိနိုင်တယ်အဲ့ဒါညကြတော့အဲ့ဒီအကြောင်းကိုအခြေပြောမယ်နော်ပူတယ်ဆိုတာပူနေတုန်းမှသိဖို့သိပြီးတော့မလွယ်ဘူးဟုတ်ရဲ့လားနော်ဆင်းရဲတယ်ဆိုတာဆင်းရဲတုန်းမှသိပြီးတော့သိဖို့မလွယ်ဘူးအဲ့ဒီဆင်းရဲလွတ်သွားရင်ပြန်ကြည့်လိုက်ရင်အော်တော်တော်အဆင်မပြေခဲ့တာပဲဆိုတိုင်းသိရတယ်။တခါလေကိုကကိုကိုဟုတ်နေတယ်လို့ထင်းနေတာ။ဟုတ်လား။ဒါကြောင့်မီးတောက်ကြီးတောက်နေတာလို့ဒါမြတ်စွာဘုရားကတော့အဲ့လောက်ထိမြင်တာပေါ့နော်။ဒါမီးတဟုံတောက်နေတယ်။နော်။သဘောအတ္တိပိတောလောကော။သဘောလောကောဘဒုပိတော။နော်အလျင်တပြောင်ပြောင်တောက်လောင်နေတယ်။ရဲရဲပြောင်ပြောင်တောက်လောင်နေတယ်။အခိုးတစ်ချောင်းချောင်းထပြီးတော့တောက်လောင်နေတယ်အဲ့လိုတောင်ဟောတာ။အများဆုံးပြရစိတ်ထဲမှာတော့ဒါလောင်းနေတယ်လောင်ကျွမ်းနေတယ်လို့မြင်တယ်ဒါဟုတ်ဦးဇင်းတို့เนาะခေတ်သိပ္ပံဆရာတွေရဲ့အမြင်နဲ့နှိုင်းရှင်ပြီးတော့ကြည့်မယ်ဆိုရင်လည်းအလွန်ကောင်းမှာလို့ထင်တယ်ဒီရုပ်ပိုင်းဆိုင်ရာတကယ်တမ်းအမြင်နဲ့လောင်ကျွမ်းနေတာတို့အဲ့လိုပြောရအောင်เนาะအမြင်နဲ့လောင်ကျွမ်းနေတာလို့ပြောရအောင်เนาะအဲ့လိုဆိုရင်ကိုယ့်ရဲ့စိတ်အနေအထားကိုပြန်ကြည့်ကြည့်စိတ်ကလည်းတကယ်တမ်းကလောင်ကျွမ်းနေတာပဲစိတ်မှာလောင်ကျွမ်းမှုရှိတယ်เนาะဟုတ်လားအော်အနိစ္စမီးလောင်တယ်ဆိုတာလေးကိုအထိုက်အလျောက်သဘောပေါက်လို့ရှိရင်နော်ဒီဒေသနာကိုပို့ပြီးတော့အရသာခံလို့ရမယ်ဟုတ်လားဒါကြောင့်ဦးဇင်းတို့အာယုံ6ပါးကဒီတဲကုတ်6လုံးကိုအသီးသီးသူ့ဓွာရသူ့အာယုံနော်လောင်ကျွမ်းမှုဖြစ်အောင်ကြံဆောင်နေတယ်ဒါကိုရည်ရွယ်ပြီးတော့မြတ်စွာဘုရားကအာယုံ6ပါးကိုရွာပြတဲ့များ6ယောက်လို့ပြောတာအဲ့တော့ဒီအတွင်းမှာလည်းပဲအနှစ်သာရကင်းမဲ့တယ်ပတ်ဝန်းကျင်ကလည်းပူလောင်အောင်ပဲဖန်တီးနေတယ်ဟောဒီလိုအဖြေကောက်ချက်ဆွဲလို့မရဘူးလားเนาะအတွင်းကလည်းပဲအနှစ်သာသာကင်းမဲ့တယ်အပြင်ကလည်းပဲပူအောင်သာလျင်ဖန်တီးနေတယ်အပြင်မှာအဲ့ဒီအာယုန်တွေပဲရှိတာပဲလေဟုတ်တယ်မဟုတ်လားအဲ့ဒီအာယုန်တွေကဘာလို့မအာယုန်တွေတော့ ူအောင်လုံးမဲ့အာယုန်နေပဲနော်ဒါကြောင့်နော်သူတော်ကောင်းတရားကိုစိတ်ဝင်စားလာပြီဆိုလို့ရှိရင်နော်လူတွေနဲ့ဝေးရာပြေးကြတာများဟုတ်တယ်မဟုတ်လားနော်အများသောအဖြစ်အာယုန်နေထဲမှာဒီလူတွေဆိုတဲ့အာယုန်ကအပြင်းထန်ဆုံးလို့ဦးလင်းမြင်တယ်ဆိုကြပါစို့ပုံမှန်တို့ပြောနေကြအောင်နော်ဒီထဲမှာလူတယောက်မှမရှိဘူးကိုတယောက်ထက်ငုတ်တုတ်လေးထိုင်နေတယ်စီကူလေးနဲ့ထိုင်ကြည့်ပါအတိုင်ကြီးတွေရှိတယ်အနံ့ရံတွေရှိတယ်တက်မဲ့တွေဘာမှမကြိုးစားရပဲနဲ့ကိုအခုလူထဲမှာထိုင်ရတာတော့မပူဟုတ်တယ်မဟုတ်လားစိတ်ချမ်းသာမှုမရှိနိုင်ဘူးလားရှိနေစဉ်းစားကြည့်နော်ကိုကဒီလူတွေကြတော့ကိုကဘလို့မြင်တာတော့ပုဂ္ဂိုလ်တ ত্ত্ব ဝါဆိုတဲ့အမြင်နဲ့မြင်တာပုဂ္ဂိုလ်တ ত্ত্ব ဝါရင်ရက်သလားမရက်ဘူးငါလို့မြင်တယ်သူလို့မြင်တယ်အဲ့ဒီတင်ရက်သလားမရက်သေးဘူးဒီလူကငါမုန်းတယ်ငါမုန်းတယ်လို့ဒီလူကငါချစ်တယ်လို့ဒီထိသွားတာနော်အဲ့ဒီထိရက်ပြီလားမရက်သေးဘူးနော်ဒီလူကငါမုန်းတဲ့လူရဲ့လူဒီလူကငါချစ်တဲ့လူရဲ့လူအမသွားတယ်ဗျဟုတ်တယ်မဟုတ်လားနော်ကိုအခုအဖွဲစီလေးသူ့အဖွဲစီလေးရှိရနော်အဲ့လို့ဆိုရင်ပိုးပြီးတော့ပူလောင်မှုကကျဲလာတယ်တချို့ဆိုလို့ရှိရင်သူ့အကြောင်းဘာမှခေစီတွင်းညာလည်းမတိပဲနဲ့သူကလည်းကိုအကျိုးစုအကျိုးမဲ့ကိုဘာမှလည်းမလုပ်ပါပဲနဲ့အသက်လွတ်ကိုရန်သူဖြစ်နေတာရှိတယ်ဘယ်နှကြောင့်အဲ့လိုဖြစ်နေတာနော်ကိုချစ်တဲ့လူတွေနဲ့ပတ်သက်နေလို့ကိုမုန်းတဲ့လူတွေနဲ့ပတ်သက်နေလို့နော်ကိုချစ်တဲ့လူကိုမုန်းပြီဆိုအဲ့လူကိုကိုမုန်းတယ်ကိုမုန်းတဲ့လူကိုချစ်ပြီဆိုအဲ့ဒီလူကိုဟမ်ကိုမုန်းတာပေါ့ဟုတ်တယ်မဟုတ်လားစဉ်းစားနော်စိတ်တွေရဲ့သဘောကိုပြောပြတာဟုတ်လားအတောအချင်းတို့ဘေးသက်ပေါင်းတို့တော်ကောင်းတို့အတွင်းမှာလည်းအနှစ်သာရကင်းမဲ့တယ်အပြင်မှာလည်းပဲပူလောင်ချောင်းတရားတွေသာဖြစ်တယ်ဆိုတာကိုနားလည်စေချင်တာဒီတော့ဒီတုတ်တန်ရအဲ့ဒီတိုင်းပြောနေတာပဲမဟုတ်လားအာယုံကပါလဲမီးရှို့တဲ့ဓမြပေါ့နော်ခန္ဓာကိုယ်ကတော့အနှစ်သာရကင်းမဲ့တဲ့အိမ်၆လုံးလို့ဒီလိုပြောတာအဲ့မှာဆက်ပြီးတော့ပြေးတဲ့အခါကျတော့ဘာတွေ့တော့ရေပြင်ကြီးခံနေတာတွေ့တယ်လို့ပြောရအောင်နော်မြေကြီးတစ်စင်းစီးနေတယ်ဆိုကြပါစို့ဟုတ်လားအဲ့ဒီရေပြင်ကဘာပြောတာတော့ဆိုတော့အာတော်တရား၄ပါးကိုပြောတာနော်ယိုစီးနေတယ်အများတန်းယိုစီးနေတယ်ယိုစီးတာမှဆန်းကျယ်တယ်နော်ယိုယိုရေကတော့အမြင့်အနေအနှိမ့်ကိုပဲစီးတယ်ဒီအာတော်ဆိုတဲ့ရေကတော့အမြင့်အနေအနှိမ့်ကိုတင်မကဘူးအနှိမ့်ကနေအမြင့်ကိုလည်းစီးရတယ်နော်အထက်ဘဝအောက်အဝေးစီးတန်အောင်စီးနိုင်တယ်ကာမတဝဘဝတဝဒိဋ္ဌတဝအဝိဇ္ဇာတဝဟုတ်လားကာမရဲ့ပုံမှာမမောမှုဘဝရဲ့ပုံမှာမမောမှုနော်ကိုယ်ခန္ဓာရုပ်တ္တန္တတဘာဝတရားတက်တက်ကိုပဲပုဂ္ဂိုလ်တ ত্ত্ব ဝါလို့အထင်မှားမှုဒိဋ္ဌတဝနော်အဝိဇ္ဇာတဝတစ္ဆာလေးပါးကိုမသိမှုတနည်းအားဖြင့်ဘဝခန္ဓာရဲ့အကြောင်းကိုမှတ်မှန်ကန်ကန်မသိမှုမမြင်မှုအဲ့ဒါကိုပါခေါ်တော့အာတော်တရား၄ပါးအဲ့ဒီအာတော်တရား၄ပါးဟာအလွန်ကြမ်းတမ်းနဲ့ကုသံဖို့ခက်ခဲတဲ့ရှင်ပြဉ္စဉ်ကြီးတခုဖြစ်တယ်လို့ဒီလိုမျိုးဆိုပါပြဟုတ်လားဟုတ်လားအဲ့ဒါဦးဇင်းတို့ဒီရေပြင်ကိုတကယ်လို့ကူးနိုင်မယ်ဆိုလို့ရှိရင်အဲ့ဒီလူဟာပဲရောက်တာဟိုဘက်ကန်းရောက်မယ်နော်အဲ့တော့ဒီနေမှာဟိုဘက်ကန်းနဲ့ဒီဘက်ကန်းဆိုတာလဲဥမာတွေမှာပါတယ်နော်ဒီဘက်ကန်းဆိုတာကစောစောကပြောခဲ့တဲ့မူကြီးလေးကောင်ရဲ့လူသက်သမား၅ယောက်ရဲ့အတွင်းလူယုံလူသက်သမားရဲ့တဲအကုတ်၆လုံးရဲ့တရား၆ယောက်ရဲ့၅မျိုးရှိမယ်ပေါ့နော်သူကပါလဲဆိုတော့တက္ကာယရဲ့နာမည်လို့ပေါင်းပြီးတော့တစ်ခါထပ်ဟောတယ်နော်အဲ့တော့ဒီဘကန်းဆိုတာတက္ကာယရဲ့နာမည်တက္ကာယဆိုတာတက္ကာယထင်ရှားဖြစ်နေတဲ့ဒီယုံနာကိုပြောတာပဲနော်ထင်ရှားဖြစ်နေတဲ့သဘောတကယ်ထင်ရှားဖြစ်နေတာကဒါပဲဟုတ်လားအဲ့ဒါကိုပဲမြတ်စွာဘုရားကနားလည်မှုရှိအောင်နော်ရှုတော်အမျိုးမျိုးကနေနာမည်အမျိုးမျိုးတက်ပြီးတော့ဟောပြတာဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော်အကုန်လုံးချုပ်လိုက်လို့ရှိရင်ယုံနာပဲရတာပဲလေမွေးကြီးလေးကောင်ကချုပ်ထဲမှာအကျုံးဝင်ပေါ့နော်ခန္ဓာ၅ပါးကတော့ယုံရဲ့နံကတော့လေပါအကျုံးဝင်သွားမှာပေါ့နော်ဟုတ်တယ်မဟုတ်လားနော်တဲကို6လုံးဆိုတဲ့ဒီခန္ဓာအိမ်ကလည်းပဲဒါခန္ဓာ5ပါးယုံနံပဲအကျုံးဝင်တယ်အာယုံတွေကလည်းဗါလေရုပ်တွေပဲပေါ့ဩဓမ္မယုံဆိုတာနံတွေရောပါလာဟောအဲ့ဒါနှစ်ချုပ်လိုက်လို့ရှိရင်တက္ကာယဆိုတော့ဘာဖြစ်သွားတော့ယုံနံပဲပါတယ်အဲ့တော့ဟိုဘကန်းဆိုတာဗါလေဟိုဘကန်းဆိုတာနိဗ္ဗာန်ကိုပြောတာအဲ့ဒါအဲ့တော့ဟိုဘကန်းကိုရောက်ချင်တယ်ဆိုလို့ရှိရင်ဒီရေပြင်ကိုကုနိုင်ဖို့လိုတယ်တော့ဒီရေပြင်ကဘယ်ဟာကိုအရင်ကူရမှာတုံးလို့မေးရင်ဒိဋ္ဌတဝါဆိုတာကိုအရင်ကူရပါနော်ထင်ရှားဖြစ်ပေါ်နေတဲ့ယုံနံကိုပဲကိုယ့်အကိုထင်မြင်တယ်လို့၄စွတ်ထင်းနေတဲ့အထင်မှားမှုပေါ့နော်ပုဂ္ဂိုလ်တ ত্ত্ব ဝါလို့ထင်နေတာနော်တကယ်တမ်းကသဘာဝတရားတွေဟာအပြီးတမသင်ကြတဲ့ပုဂ္ဂိုလ်တွေဒီထဲမှာအများကြီးပါလိမ့်မယ်နော်နေတ္တတနေစီဝသဘာဝတ ত্ত্ব ဝါလည်းမဟုတ်အသက်သဘောလဲမဟုတ်တဲ့တဘာဝတရားတက်တက်ဟုတ်လားတဘာဝတရားဆိုအဲ့တိုင်းပဲအဲ့ဒါကိုတရားသမားတို့ဦးဇင်းတို့ကဘယ်လိုထင်တာတော့ပုဂ္ဂိုလ်တ ত্ত্ব ဝါလို့ထင်တာဟုတ်ရလား အဲ့တော့အဲ့လိုမျိုးနော်အာတော်တရား၄ပါးတည်းကဒီဒိဋ္ဌာတဝါကိုပဲအရေးကြီးအရင်ကုမြောက်နိုင်အောင်ကြိုးစားရပါဟိုတကယ်လို့ဒိဋ္ဌာတဝါဆိုတဲ့ရည်ပြင်းချမ်းကိုကုနိုင်မယ်ဆိုလို့ရှိရင်ကျန်တဲ့အာတော်တရား၃ပါးကတစ်ချိန်ချိန်မှာတေချာပေါက်လွန်မြောက်သွားအဲ့ဒါကိုသဘောပေါက်လားမသိဘူးနော်တောတပတိမဉ္ဇဉ်ဖွဉ္ဉ္ရခဲ့မယ်ဆိုလို့ရှိရင်တေချာပေါက်ကာမဘုံမှာခုနကနေပြီးနေသူဟာအကုန်လုံးဒုက္ခခတ်သိငြိမ်းရမယ်ကိလေသာခတ်သိငြိမ်းရမယ်ဟုတ်ရဲ့လားအဲ့တော့အဲ့လိုမျိုးကူးနိုင်မယ်ဆိုလို့ရှိရင်ဟိုဘကန်းဆိုတဲ့နိဗ္ဗာန်ကိုရောက်မယ်ပေါ့အဲ့တော့ဒီနေရာမှာဘာနဲ့ကူးမလို့တရားလည်းမရှိဘူးလှေလည်းမရှိဘူးဖြစ်ကတဲ့ဆံနော်တည်ရွှေဆိုတည်ရွှေချောင်းမျက်ဆိုမျက်ချောင်းထင်းဆိုထင်းချောင်းရသမျှလေးရှုရှိပြီးတော့တကူစားလေးအဲ့ဒါပေါ်လေးပေါ်မှာမှောက်ပြီးတော့ခြေတို့လက်တို့နဲ့ရက်ကန်ပြီးတော့တခါတည်းဟိုဘက်ကိုကူးသွားတယ်လို့မဆိုဘူးလားအဲ့အဲ့ဒါဘာပြောတာတုံးဆိုတော့အောက်ကဖောင်လေးဖြစ်ကြတဲ့ဆံဖောင်လေးကမက်ကင်ရှစ်ပါကိုပြောတာ။နော်ခြေနဲ့လက်နဲ့အထုတ်ရသေးတယ်တဲ့။အဲ့ဒါကဘာလဲဆိုတော့ဝိရိယကိုပြောတာလေ။အလွန်အသေးစိတ်တဲ့ဥမာကဟုတ်လား။နော်ဒါကိုဆိုကြီးကဘလို့ရေးတော့။နော်ကံမင်းတရားလူခိုးသားကိုသုံးပါးဝန်းနောင်ဘဝထောင်၌လေးကောင်တက်မွေနှင်းအပ်ပေ၏ပရမေဘုရားမိတ်ကောင်းမပြေဘဝဝန်းနောင်မွေလေးကောင်မှလွတ်အောင်ယုံထွက်ပြေးပါလျက်လေးလက်နဲ့ကိုယ်စီဆွဲပိုက်ချီလျက်လောကီခန္ဓာငါးပါးဟုသာတုတ်တက်များနဲ့ဓမ္မကခသက်ခွင့်ရှာသည့်တဏခေါ်မှတ်တွင်းလူသတ်တို့ထက်ကြမကွာကလျက်ပါ၏ရွာပြကြီးနှင့်ရှေးချောက်တွေကကိုကိုွယ်မရစိတ်သုံးလာခဲ့ဓာပြတတနောက်ဆက်ပွားသည့်၆ပါးအာရဏတောင်းကြန်လှခဲ့ဩဃ၄သွယ်မြစ်ပြင်ကျဲ၏ဤဝယ်ဘက်ကြတက်ကာယကမြားလှဘေးပယံရန်သူပြား၏ရှစ်ခန်းသောမက်ဖောင်ဖွဲ့ရှက်လျက်ခြေလက်ဝီရိယကုခတ်မှလျင်ဘဝမှာကံနိဗ္ဗာန်တို့ကုသန်ထုတ်ချက်ဘေးလွမြောက်မည်ကျိုးထောက်တင့်လှပြီတကားတဲ့နော်နောက်ဆုံးဏိကုံးချုပ်တိုက်တွန်းတာလေးကဘာလို့လဲကျိုးထောက်တင့်လှပြီတကားတဲ့ဘာကျိုးစားတင့်လှပြီတဲ့အဲ့တော့ဒီထဲမှာဦးချင်းရဲ့နော်စိတ်แท้ကိုနော်ကျိုးစားဖို့အတွက်တွန်းအားအပေးနိုင်ဆုံးဥပမာတွန်းအားအပေးနိုင်ဆုံးစကလုံးကဘယ်ဟာလဲဆိုတော့မွေကြီးလေးကောင်ပဲဟုတ်လားဘာဖြစ်လို့လဲဆိုတော့အဲ့ဒီမွေကြီးလေးကောင်ကသူအမျက်ထွက်ပြီတကောင်းကောင်းအမျက်ထွက်ပြီဆိုတဲ့နဲ့သူဟာကြိုက်မှာပဲအခုအခြေအနေကနော်အမြဲတမ်းဒီတိုင်းဖြစ်နေမဲ့အခြေအနေလို့မျှော်မှန်းလို့မရအောင်နော်ဟုတ်တယ်မဟုတ်လားအချိန်ချင်းမှာသူကဘာဖြစ်မလို့အမျက်ထွက်မဲ့အဲ့ဒီအနေအထားကိုကောင်းကောင်းတွေးရမယ်နော်မွေကြီးလေးကောင်သဘောကောင်းနေတုံးတာလဲတရားသမားတို့အရှင်တို့တိတိယောက်ယောက်အထုတ်လို့ရတာနော်တကောင်းကောင်းဖောက်ပြန်ပြီဆိုတာနဲ့မလွယ်တော့ဘူးဟုတ်လားဖောက်ပြန်မဲနဲ့အမြဲနေမယ်ဆိုတာလည်းဘယ်လိုမှမဖြစ်နိုင်ဘူးတစ်ချိန်ချင်းမှာဖောက်ပြန်ဟုတ်လားသောတော်ဝတောင်ပုံပုံစီကိုနော်ဒီကမာကြီးတယောက်ရောက်လာနော်ကင်ဆာဖြစ်လို့ဒီလာပြီးတော့ဆေးကုတ်လာနော်ကင်ဆာကအဆုတ်မှဖြစ်တာနော်အုံနောက်ထဲကိုနည်းနည်းရောက်နေတယ်လို့ပြောတယ်ဘလောက်ဆိုတာတော့ဒါပုံပုံတို့တော့နားမလဲဘောနော်တမန်ဆွာဖရာဒေသနာရပြောမယ်ဆိုလို့ရှိရင်ဒါပါဖြစ်တာတော့နော်မွေလေးကောင်ဖောက်ပြန်တာဘောနော်ဒီကောင်ကဖောက်ပြန်အဲ့တော့အပိစကားပြောနေတာကအပိစကားမဟုတ်ပါဘူးလေအမှန်စကားပါအဲ့ဒါဘာပြောနေတာတော့ဆိုတော့အဲ့ဒီလိုဖြစ်တည်ဖြစ်စေမဖြစ်တည်ဖြစ်စေတကယ်တမ်းကအတူတူပဲကင်ဆာဖြစ်တည်ဖြစ်စေမဖြစ်တည်ဖြစ်စေအတူတူပဲလို့မြင်စေချင်တယ်ကျန်တဲ့လူတွေလည်းမြင်စေချင်တယ်ဒါပေမဲ့ခက်တာကမဖြစ်သေးတဲ့လူကမမြင်ဘူးဟုတ်လားဖြစ်နေတဲ့လူကလည်းမြင်ဖို့မလွယ်ဘူးဩငါမှဖြစ်ရလေချင်းဟာသူတို့ကတော့တော်တော်ကောင်းနေမှာအဲ့လိုထင်တာနော်စဉ်းစားကြည့်ဟုတ်လားတကယ်တမ်းကဒါကနံပဲတက်လို့ရလို့သာတက်နေတာတနည်းနည်းနဲ့တော့ဒီထဲမှာဖောက်ပြန်နေတာပဲလေနော်ကျန်တာတွေဖြစ်ပြီးတော့တည်နေကြတာတွေပေါ့အများကြီးမရှိဘူးလားရှိတာပေါ့ဟုတ်တယ်မဟုတ်လားကင်ဆာကမှသာလျင်တတ္တဝါကိုတတ်တာမဟုတ်ပါဟုတ်တယ်မဟုတ်လားကျန်တာတွေကတတ်တာမှပိုးပြီးတော့အဆမတန်မများဘူးလားအများများတာပဲနော်အဲ့တော့ဘာပဲပြောပြောတနည်းနည်းတစ်ချိန်ချိန်မှာဒါကသမတို့ဦးဇင်းတို့ရဲ့ဒီအခြေအနေကောင်းလေးဟာရက်ဆိုင်သွားမှာတိုင်းစားမဲ့ပေးထားတဲ့အခွင့်အရေးမဟုတ်ဟုတ်တယ်မဟုတ်လားအဲ့ဒါကိုစဉ်းစားမိဖို့မလိုဘူးလားလို့တယ်နော်အဲ့ဒါမြတ်စွာဘုရားဒီမှာစတုဏံအာတိဝိသနာဥက္ကဋေသနာဂောရဝိသနာအညတရောဝအညတရောဝကုတ်ပိတ္တိတတောတွံအံဘောပုရိသမရဏဝနိဂိစတိမရဏတဝဒုက္ခနော်ဘာပြောတော့အလွန်ထက်တဲ့တကိုးရှိတဲ့အလွန်ပြင်းတဲ့အစိတ်ရှိတဲ့ဒီမူကြီးလေးကောင်တကောင်ကောင်ကအမြင့်ထွက်ပြီဆိုတာနဲ့တင့်ကိုကြိုက်လိုက်မယ်တဲ့ကြိုက်ပြီဆိုတာနဲ့သင်ဟာတေလောက်တဲ့ဒုက္ခကိုလည်းရလိမ့်မယ်သို့မဟုတ်တေခြင်းလည်းတေသွားလိမ့်မယ်အ ဒါကြောင့်မို့လို့ဒီမွေကြီးလေးကောင်ရဲ့ဘေးကနေလွတ်အောင်သင်ပြေးလို့ခိုင်းနေတယ်။အဲ့ဒါဒီနေရာမှာဦးဇင်းတို့အဓိကပြောရမယ်စကားကျန်နေတယ်။အဲ့ဒါကဘာလဲဆိုတော့ပြေးဆိုတဲ့စကားပဲ။မင်းတို့ဆိုရရအဲ့ဒါကိုဘယ်လိုအဓိပ္ပာယ်ဖွင့်ပြလဲဆိုတော့ပဂတိချေလမ်းများနဲ့ပဂတိမြေကြီးပေါ်မှာပြေးရမယ်ပြေးခြင်းမျိုးကိုဆိုလိုတာမဟုတ်ဘူးတဲ့။ညာချေလမ်းများနဲ့ပြေးရမှာ။အနိစ္စ ကောင်းကောင်းတိတာအဲ့ဒီအနေထားဆိုးတွေကနေလွတ်အောင်ခြေလန်းလှမ်းလိုက်တာဟုတ်လားအခုဆိုကြပါစို့ခဏနေရင်တရားဓမ္မတို့တရားထုတ်ကြအောင်နော်တရားထုတ်တယ်ဆိုတာကိုယ်ခန္ဓာကြီးအကြောင်းကိုမှန်မှန်ကန်ကန်သိအောင်လှုပ်တာလို့ရိုးရှင်းရှင်းအဲ့လိုနားလည်ထားကြပြီသားဟုတ်လားကိုယ်အကြောင်းကိုတကယ်မသိလို့တကယ်သိအောင်လှုပ်ကြည့်တာဘာနဲ့လှုပ်ရမှာတော့ ညံနဲ့လိုရမှာညံရဲ့ရှိဥစွာဘာလို့လဲလို့မြင်သတိလို့တယ်ဟုတ်လားကြည့်မှမြင်ရမယ်ပေါ့နော်သတိရှိရမယ်ဟုတ်လားဒါကြောင့်ကိုယ့်ကိုယ်ကိုဘာဖြစ်နေလဲဆိုတာကိုသတိထားဟုတ်လားအဲ့လိုသတိထားတဲ့နေရာမှာဥရှင်တို့အပူအလိုမလုပ်ရဘူးဘယ်လိုက်မှုလုံးဝမရှိရဘူးဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးရိုးရိုးရှင်းရှင်းလေးသိုံမဲ့သိနေအောင်ကြိုးစားဓမ္မသာလျှင်ဘယ်လိုက်မှုကင်းတဲ့အဖြေရှိမ အခုစိတ်ထဲကဖက်လိုက်မှုရှိနေရင် तू ကဆွဲပြီးတော့လိုရာကိုတွေးမှာဟုတ်တယ်မဟုတ်လားအဲ့လိုဆိုရင်အမှန်တရားနဲ့ဝေးနိုင်တယ်တော့ပေါ့တယ်မဟုတ်လားဒါအလွန်ရေးကြီးရယ်နော်အဲ့တော့ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးပဲသိအောင်ကြိုးစားရမှာဒါကြောင့်မို့လို့တရားအထုတ်တဲ့အလုပ်လောက်ရိုးရှင်းတဲ့အလုပ်လောကမှာမရှိဘူးဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးသိအဲ့လိုသိအောင်ကြိုးစားတဲ့နေရာမှာအချိန်နည်းနည်းပဲကျန်တော့တယ်ဖုံဖုံအဓိကကြားတာလေးပြောမယ်နော်အလွန်ပြစ်စုံပန်တဲ့အောင်ကြိုးစားအထုတ်ရမှာတော့လျှောက်တိသွားမယ်ခုရင်လေးတိခဲ့တာကိုပဲစိတ်ကပြန်ပြီးတော့တွေးမနေနဲ့ညိမနေနဲ့အဲ့ဒါကိုထားခဲ့လိုက်တော့မဖြစ်သေးတာကိုနည်းနည်းလေးတောင်ကြိုးပြီးတော့စိတ်အနေပြီးတော့ရောက်မနေနဲ့နဲ့ဟုတ်လားအခုဖြစ်နေတာကိုပဲတော့လျှောက်တိပြီးတော့သွားနိုင်အောင်ကြိုးစားစိတ်ကအယမ်းမြန်တဲ့အတွက်ကြောင့်အခုဒါလေးကိုမှတ်လိုက်တယ်နောက်ထပ်တစ်ခုဖြစ်နေပြီအဲ့ဒီကိုစိတ်ကမရောက်ခဲနဲ့ခုနကမှတ်တဲ့ဟာလေးကိုပဲပြန်တွေးနေတာရှိသေချာမြင်အောင်ကြည့်နော်ခုရင်လေးဖြစ်ခဲ့တာနော်တစ်စက္ကန့်ရဲ့အပုံတရားပုံရင်တပုံတောင်နော်တပုံတောင်မရှိတော့တဲ့အချိန်တိုလေးတည်းမှာမှတ်ခဲ့တယ်အခုတည်းမှတ်ခဲ့တယ်အဲ့ဒီဥစ္စာကိုထားခလိုက်တော့နောက်ထပ်တစ်ခုတန့်မှတ်သွားဒီတိစရာကအယံမြန်ဆန်းဆန်းဖြစ်နေတယ်သဘောပေါက်လားတိစရာကအလွန်မြန်ဆန်းဆန်းဖြစ်နေတယ်လိုက်နိုင်မို့လို့ရတယ်နော်အဲ့ဒါစိတ်ကမလိုက်နိုင်မဲနဲ့စောစောကတိခဲ့တာပေါ်မှာပုံဖော်ပြီးတော့တွေးနေတာရှိတယ်အခုကိုမှတ်လိုက်တယ်အဲ့ဒါအောင်ပြန်ပြီးတော့တွေးနေတယ်ဟုတ်လားအဲဒါကစိတ်ကဘာဖြစ်တော့နောက်ချနေရတာပေါ့နော်အတွေးတွေကိုအတွေးပါလို့မရအောင်အဲ့တော့တတ်နိုင်တယ်မြတ်ဖြစ်နေတာလေးကိုဖြစ်စဲလေးမှာမိအောင်ကြည်နိုင်မှုလို့လေအဲ့ဒါဘာလို့မလို့တောက်လျှောက်တိသွားဖို့ပေါ့နော်ဖြစ်နေတဲ့ဟာကိုဒါမဖြစ်သေးတာကိုလည်းတခါလေးကြိုးပြီးတော့တွေးမိတာတွေမရှိဘူးလားရှိရနော်အထူးသဖြင့်တရားအထုတ်ရင်းနဲ့ဒုက္ခဝေဒနာဖြစ်တယ်ဆိုလို့ရှိရင်တော့ဘယ်လောက်ထိမြန်ကြားနေအောင်မလဲမသိဘူးတွေးမိတယ်နော်စိတ်ကဟုတ်လားဒါအနာကပေါ့နော်ကြားနေတာတော်တော်လေးကြားနေပြီဖြစ်ခဲ့တာဒီဝေဒနာတော်တော်နဲ့ကိုမပြောက်ဘူးဒါသောသောဖြစ်ခဲ့တာရောပြန်ပြီးတော့တွေးတာရောမရှိဘူးလားရှိရနော်အဲ့ဒါဘာဖြစ်တုံးဆိုသူ့ရဲ့စိတ်ကအနာကနဲ့အတိတ်နဲ့ကိုရောပြီးတော့အကြီးကြီးဘာဖြစ်လို့တော့ပုံဖော်လိုက်တာပေါ့နော်ဝေဒနာကိုအဲ့ဒီမှာမခံမရနိုင်အများကြီးဖြစ်လာတယ်အဲ့ဒါကြောင့်မလို့လောလောဆယ်ဖြစ်စဲလေးကိုယူရှင်းရှင်းလေးမလုပ်သွားအောင်တော့တိပြီးတော့သွားရမယ်ဟုတ်လားအဲ့တော့ဒီနေရာမှာကိုကအာနာပါနကိုအာတန်တယ်ဆိုရင်လည်းအာနာပါနကိုကြိုးစားပေါ့အာနာပါနထိကြရာရဲ့လေးကိုစိတ်ဆိုင်ပြီးတော့ဒီထိတဲ့သဘောလေးကိုပဲတတ်နိုင်တယ်မြတ်ယူရှင်းရှင်းလေးတိနေအောင်ကြိုးစားအောင်တလဇက်သူသွားနေတာပဲနော်အဲ့ဒါလိုမဟုတ်ဘူးထင်ရှားပေါ်ရာဒီပြင်သဘာဝတွေကိုပါအကုန်ဖြန့်ကျက်ပြီးတော့ပေါ်ရာနောက်ကိုအကုန်လိုက်မယ်ဆိုရင်လည်းလိုက်လို့ရတယ်ဒါကကိုယ့်ရဲ့တန်ရာကိုကိုယ့်ကိုကြိုးစားအောင်ဟုတ်လားအဓိကကတော့လောလောဆယ်ဖြစ်နေတာလေးကိုဖြစ်နေတဲ့အတိုင်းလေးဗက်လိုက်မှုမရှိဘဲနဲ့တိနေလိုက်ဖို့ပဲတိပြီးရင်ထားခဲ့တော့နောက်ထပ်တိတရားလေးအများကြီးရှိတယ်အရင်သိရှိတယ်တိတရားလေးအဲ့ဒါတွေကိုပဲတိသွားဟုတ်လားအဲ့ဒီလိုတိနေအောင်ကြိုးစားတာကိုဘာလို့တည်းခေါ်ရတော့တတိပဌံဘာဝနာပွားများတယ်ခေါ်ရအောင်အဲ့လိုတိနေအောင်ကြိုးစားပါများလို့ရှိရင်အခုတိလိုက်တယ်နော် So doga tigera ne no ti like de sei. No tizia ne tigera. Aram shiro. Tagasinamian yango don't you be the piola da variosa. Hola tisha zinano. Pisoban nango da ti duamesu. No so doga tigera sei de yo. Edi sei ne tigere hari yo. Pama raga. Mishiro. No, alumnium yan sanza. No, people, only be the one day, a saint, a damn. Hoya, it was our long row. Dan named ya, Naleo, Josama. No, a yan say she will lure, lolo meao. Nyan a loop shed, dwejong. No, the kego, pawali, nyan a loop shed, Josa. Hola, dot dan named ya, Daleo. Oh, Luna, we are loop your name. Oh, Jago Jacke, crown jai beetle, anemane. ထုတ်ရမယ်လုံလာဝရိယမျိုးကိုဆူရာမဟုတ်ဘူးเนาะဆွဲနဲ့မရမချင်းဒေဥစာလေးကိုခါလဲကြိတ်ပြီးတော့เนาะစိတ်ဆိုင်ပြီးတော့နေတဲ့သဘောလေးကိုဒီနေရာမှာဝရိယလို့ပြောခြင်းဟုတ်ရဲ့လားအဲ့လိုမျိုးတကယ်တော့အရှင်တို့ကိုယ်ခန္ဓာမှာဖြစ်ပေါ်လာတဲ့ဘယ်သဘောဝတရားကိုမှအလွတ်မပြီးဘဲနဲ့တတ်နိုင်တဲ့မြတ်သတိထားပြီးတော့အမှန်တိုင်းတည်တည်နေအောင်ကြိုးစားမယ်ဆိုလို့ရှိရင်အော်ဖြစ်ပေါ ဲ့ပဲမလို့ပဲလေပဲတကယ်တိပါများလာတဲ့အခါကျတော့ဘယ်လိုသဘောလေးပဲဖြစ်ဖြစ်ပျောက်ကွယ်သွားတာကြီးပဲလို့ဟုတ်လားဘယ်လိုသဘောလေးပဲဖြစ်ဖြစ်ပြီးတော့မရှိတော့ဘူးဒါအနိစ္စကိုစပြီးတော့နားလေလာတော့ဟုတ်တော်အဘာဝတော်လို့စတော့အတိအကျပြောတယ်ဟုတ်တော်အဘာဝတော်ဖြစ်ပြီးတော့မရှိတော့ဘူးမရှိတော့ဘူးဆိုတာလေးကိုသဘောကျတယ်ဖြစ်ပြီးရင်မရှိတော့ဘူးနောက်ထပ်ထပ်ဖြစ်တာနော်နောက်ထပ်ထပ်ဖြစ်နေတာဖြစ်เสียအကြောင်းတွေကရှိနေတဲ့အတွက်ကြောင့်ဒလဇက်ထပ်ထပ်ဖြစ်နေတာပုံစံတူယုံဉာဏ်တွေထပ်ထပ်ဖြစ်နေတာအဲ့ဒီထပ်ထပ်ဖြစ်နေတာကိုသဘောမပေါက်တဲ့အခါကျတော့ငကိုတော်ဟာကြီးလို့ထင်ပြီးတော့အခိုင်အမာတွတ်ထားအောင်အမှန်ကငကိုတော်ကဖြစ်ခဲ့တာဖြစ်ခဲ့တာဟာမဟုတ်တော့ဘူးခုဟာအစ်စ်ထပ်ဖြစ်တာအဲ့ဒီအစ်စ်ကလည်းဘယ်တော့မှကြာတာမဟုတ်နောက်ထပ်အစ်စ်တောက်လျှောက်ဖြစ်တာဘယ်သဘာဝတရားဖြစ်ဖြစ်အဲ့ဒီတိုင်းပဲဖြစ်တဲ့သဘာဝတရားမှန်တယ်များအတူတူပဲအဲ့တိုင်းဖြစ်တယ်အယောင်အရှင်းတွေအတန်တွေအနတ်တွေအရာသားတွေဒါတွေကိုမြင်ရတဲ့ကြာတယ်ဖြစ်တယ်နော်ဒလဆက်ဖြစ်နေတာဟုတ်လားအကြောင်းတရားတွေအကုန်လုံးကိုအခြေခံပြီးတော့ဖြစ်ပေါ်နေတာအဲ့ဒီဖြစ်တာကိုကိုကဘာလုပ်ရမှာတော့သတိထားပါသတိထားတယ်ဆိုတာမှန်မှန်ကန်ကန်တိနေတာကိုသတိထားတယ်လို့ပြောတာ။နော်မဟာကြီးဆိုတော့ဘုရားကြီးရှင်းပြတာရှိတယ်။နော်ရှုတယ်မှတ်တယ်ဆိုတာအဲ့ဒီသဘောလေးကိုတဲ့တဲ့တိနေအောင်ကြိုးစားတာ။ဒီသဘောလေးကိုစိတ်နဲ့ဓာတ်ရိုက်တိနေအောင်ကြိုးစားတာကိုရှုတယ်မှတ်တယ်လို့ခေါ်တာ။ဟုတ်လား။အဲ့လိုမျိုးဓာတ်ရိုက်တိပြီးတော့မှနော်စိတ်ထဲမှာအတွေးနဲ့အနိစ္စကိုဖန်တီးပြီးတော့နားလည်အောင်လုပ်တာမဟုတ်ဘူးနော်။အော်အခုရှိတယ်ဒါလေးကခုနကတည်းကဖြစ်ခဲ့တာလေးအခုမရှိတော့ဘူးလို့တွေးပြီးတော့တိတာမျိုးမဟုတ်ဘူးအဲ့ဒီလိုမျိုးဖြစ်နေတာကိုတည်ရင်းနဲ့ကိုနားလေသွားတာပေါ့ဖြစ်နေတာကိုတည်ရင်းနဲ့ကိုပဲနားလေသွားတာအော်နောက်ထပ်တစ်ခုဖြစ်လာတယ်နောက်ထပ်တစ်ခုဖြစ်လာတယ်ဖြစ်လာတဲ့အရာတိုင်းဟာဒီလိုပဲပြီးသွားတယ်ဆိုတာကိုလက်တွေ့သူ့အတူကြည့်နေရင်းနဲ့သတိထားနေရင်းနဲ့ဒီသဘောတွေရဲ့အခြေအနေမှန်ကိုနားလေတာအဲ့ဒါကိုလည်းခေါ်တော့အနိစ္စကိုသိတယ်နောက်ဖြစ်ပျက်ကိုသိတယ်ဝိပဿနာဉာဏ်ဟုတ်ဖြစ်လာတဲ့တရားတွေပြီးတော့လည်းပြီးသွားတာပါပဲလို့တွေးပြီးတော့သိတာမျိုးကိုဆိုလိုတာမဟုတ်ဘူးနော်တွေးပြီးတော့သိတာလည်းပဲကုသိုလ်ရတယ်တမိုးရှိပါတယ်တကယ်အနိစ္စကိုသူအနိစ္စလို့တွေးမိတာဆိုတော့ကောင်းတယ်အဲ့ဒါလေဟုတ်လားအဲ့ဒီလိုစဉ်းစားဆင်ခြင်တာလည်းမကောင်းဘူးမဟုတ်ဘူးသို့တော့ဖြစ်လာတဲ့သဘာဝတရားကိုဒါတိုင်းသိနေအောင်ကြိုးစားရင်းနဲ့ကိုဉာဏ်ရှိမှပဲသိနေရင်းနဲ့ကိုပဲဒါရဲ့ပျောက်ွယ်သွားတာကိုနားလည်လိုက်တယ်ဟုတ်ရဲ့လားအဲ့ဒီလိုမျိုးသဘာဝကိုအထိုက်အလျောက်တော့နားလေတဲ့ညံကလေးတွေစပြီးတော့မြင့်မားလာဖို့အတွက်ဘာလုပ်ကြရတာတော့သတိထားတဲ့လုပ်ငန်းကိုကြိုးစားကြရတာ။နောက်သတိနဲ့ကင်းပြီးတော့အဲ့ဒီအမြင့်မှန်ကိုမရနိုင်ဘူးနော်။ဟုတ်လား။ဒါကြောင့်သတိရှိအောင်ကြိုးစားရမှာ။အပမတိနတံပါတိထားဆိုတာအဲ့ဒါပဲလေ။နော်သတိရှိဖို့ပဲမြတ်စွာဘုရားအကြီးအကျယ်တိုက်တွန်းတာ။ဘာလို့ဆိုသတိရှိမှအမှန်ကန်သိမှာ။အဲ့ဒီသတိရဲ့အစွမ်းကြောင့်မြင်လာတဲ့အမြင်သိလာတဲ့အသိကမှတကယ်အနှစ်သာရရှိတာ။ဟုတ်ရလားဒါကြောင့်မလို့ဒလဇက်သတိရှိအောင်မလုပ်ရမလို့ကြိုးစားအောင်အဲ့ဒါဘာလုပ်နေတာတုန်းလို့မေးရင်ပြီးနေတာအောင်ဟုတ်လားတက္ကာယဆိုတဲ့ဘေးပင်များတဲ့အနေထားကနေပြီးတော့နောက်ဟိုဘကန်းဆိုတဲ့ဘေးပင်မရှိတဲ့ရာနှုန်းကြီးအဆင်ပြေမှုရှိတဲ့ဒါတင်စားပြောတာပေါ့နော်အိမ်မှာချမ်းသာတွေကိုရောက်အောင်ပြေးအောင် အဲ့ဒီလိုပြင်းနေခြင်းဒီပင်လေဩဃရေရင်ကိုကူးနေတာလို့ကမဆိုနိုင်ဘူးလားဆိုနိုင်တယ်နော်အဲ့ဒီလိုလုံနေတာတွေထဲမှာမဂ္ဂင်ရှင်မဖောင်ကိုရှိနေရရောက်တယ်လို့ကမဆိုနိုင်ဘူးလားနော်ခြေတို့လက်တို့ဖြင့်နော်ရက်ကန်ပြီးတော့ကူးခတ်နေတယ်လို့ကမဆိုနိုင်ဘူးလားဆိုနိုင်တယ်နော်ဒီဥမာတွေမှာအကုန်လုံးအကျုံးဝင်သွားတာဟုတ်လားအဲ့ဒါဘုံဘုံတရားစကားပြောတာတဏှာကြီးရှိသွားပြီနော်တတိတုတ်တန်လေးတွေကအထက်ကဒီကနေ့ပြောခြင်းတဲ့စိတ်ကိုနှိုးဆွပေးတဲ့အရာကဘာလဲဆိုတော့အဲ့ဒီမွေကြီးလေးကောင်တကောင်ကောင်အမျက်ထွက်ပြီဆိုတာနဲ့ကြိုက်လိမ့်မယ်။နော်အဲ့လိုပဲတက်ကြီးလေးပါတခုခုချွတ်ရင်းပြီးဖောက်ပြန်ပြီဆိုတာနဲ့တက္ကသမတို့အရှင်တို့တွေကနော်လုံးဝပြောင်းလဲသွားမယ်နော်။တချို့ဆိုလို့ရှိရင်တကယ်ငယ်ငယ်ရွယ်ရွယ်ပဲ။ဒါပေမဲ့အဲ့လိုမျိုးဖောက်ပြန်ပြီဆိုတော့လည်းပဲဒီလာပိုင်းအတွင်းမှာကိုပဲမမှတ်မိလောက်အောင်ရုပ်တရားမဖြစ်တော့လုံးဝပြောင်းလဲသွား။နော်ရောင်တဲ့လူတွေလည်းရောင်၊ပိန်တဲ့လူတွေကြောက်လည်းပိန်ပြီးတော့မတိတော့ဘူးပေါ့။အဲ့ဒီလူမှတော့မတိဘူးတချို့ဆိုစမေနေပါလေအကုန်ကျွတ်ပြီးတော့တခါတည်းနော်အလွန်ရက်စက်တဲ့သဘာဝတရားကြီးပါလားလို့တော့ထင်ရလောက်အောင်ပေါ့နော်ဟုတ်လားလုံးမှာနော်သူကဖြစ်မှာနော်ဒီလမ်းတိုင်းသူကသွားနေတာကိုကကိုကကိုကအမျိုးမျိုးယုံစားနေတာပေါ့နော်ကိုခန္ဓာကိုယ်ကြီးကိုဘယ်လိုဖြစ်နေအောင်တခါတည်းမလို့ဦးရှင်တို့ကဒါဦးရှင်တို့လည်းဒီတိုင်းပဲယုံစားမှုရှိတယ်ဘယ်လိုယုံနေတော့မဖြစ်ပါဘူးဟုတ်လားတော့မဖြစ်ပါဘူးလို့ယုံနေတာနော်ဖြစ်မဲ့အထက်ကိုကိုကိုစဉ်းထဲကိုထဲ့မထားဘူးအဲ့ဒါကြောင့်မလို့လည်းနေသာထိုင်သာရှိနေတာဟုတ်တယ်မဟုတ်လားနော်ဖြစ်မဲ့အထဲကိုကိုမပါဘူးလူတယောက်တည်ပြီဆိုလဲမပါဘူးသူကသူတည်တာပေါ့ဟုတ်လားစိတ်အောင်မော်ရောက်တယ်ကိုမပါဘူးကိုကလွတ်လွတ်နေတယ်ဟုတ်လားဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ဒီမြတ်စွာဘုရားပြောပြတဲ့နော်မွေကြီးလေးကောင်တကောင်းကောင်းအမျက်ထွက်ရင်ကြိုက်လိမ့်မယ်ကြိုက်ခံရပြီဆိုရင်တည်ခြင်းလဲတည်မယ်သူမို့တည်တော့တဲ့ဆင်းရဲဒုက္ခကိုကျင့်ဝလိမ့်မယ်ဒါကြောင့်မလို့နော်မွေကြီးလေးကောင်သဘောကောင်းနေတုံးမှာနော်တကြီးလေးပါညီမျှနေတုံးမှာတော့ຢာနှုံးမြည်ကြီးကတော့ဘယ်သူမှမညီမျှပါဘူးနည်းနည်းလေးညောင်းနေကြိုက်တယ်ဟိုဟာဖြစ်တယ်ဒီဟာဖြစ်တယ်ရှိနေပြီလေအသက်40 50ဆိုလို့ရှိရင်ဖြစ်တော့တာပဲအဲ့ဒါစပြီးတော့မလုပ်လာတော့ပေါက်ပြန်လာပါတော့တချို့ကြတော့လည်းပဲဝီကြီးလေးကောင်တကောင်ကောင်မဟုတ်နှစ်ကောင်သုံးကောင်ပြူပြီးတော့ပေါက်ပြန်နေတာဟုတ်လားတာမို့ယောဂသွားရှာလိုက်ရင်ဟိုဟာလက်စစ်ရဒီဟာလက်စစ်ရအကုန်စစ်ပြီးတော့အဖြေကိုအမှန်အောင်အမျိုးမျိုးထုတ်ရတာမရှိဘူးလားရှိရနော်အဓိကဒေသနာနဲ့ညှိမယ်ဆိုရင်ဒါပါဖြစ်တာတော့မွေကြီးတွေအမျက်ထွက်လို့ကြိုက်တာပေါ့ကြိုက်မှာပဲလေတကွေးမဟုတ်တကွေးတွေ့မှာပဲသူနဲ့အမြဲတမ်းနေနေတာဟုတ်လားအဲ့တော့ဒီနေရာမှာပေတတော်ကညံရှိရင်ရှိသလောက်ဒါချက်ထွင်ပြီးတော့နားလေဖို့လိုတယ်နော်ဘုံကဒီတုတ်တန်ကြီးကပြောမစွာရမ်းရှိလေရတယ်ဟုတ်လားမွေကြီးလေးကောင်ကိုဘာလဲတော့အချိန်မှန်မှန်အိတ်တန်းတက်ရတယ်အချိန်မှန်မှန်နှုတ်ပေးရတယ်အချိန်မှန်မှန်ရေချိုးပေးရတယ်အချိန်မှန်မှန်ကြွေးပေးရတယ်မလို့ရဘူးလားဒီခန္ဓာကိုယ်ကြီးကိုအရန်တူတယ်နော်ဥမာပေးတဲ့နေရာမှာမြတ်စွာဘုရားလောက်ကြွန့်ကျင်တဲ့ပုဂ္ဂိုလ်မရှိဘူးဟုတ်ရဲ့လားနော်ဒီဟာလေးတစ်ခုတည်းကိုပဲတခါသမားတို့ကသာတကယ်ညံကြီးမယ်ဆိုလို့ရှိရင်ထိုင်ပြီးတော့စဉ်းစားနေချဲ့ပြီးတော့စဉ်းစားနေအသေးစိတ်လေးစဉ်းစားကြည့်နေဟုတ်လားဒါကြောင့်ပေးတဲ့ပေါင်းတော့အဓိကပြောရင်ဒါအဲ့ဒါပဲဟုတ်လားအခွင့်အရေးလေးပေးနေတယ်တော့အခွင့်အရေးဆိုတာတော့အမျိုးမျိုးရှိပါတယ်သာသနာနဲ့တွေ့တယ်ဟုတ်လားကိုကကျမကြီးလည်းကောင်းနေအမျိုးမျိုးပေါ့နော်အစီပွားရေးအရာဘာရေးအရာညာရေးအရာအစားအစာအရာလောက်ခွင့်ရလည်းတာအောင်မှအဲ့ဒါကလည်းဟုတ်တယ်မဟုတ်လားအဲ့အဲ့တော့အဲ့ဒီအခြေအနေတွေတဲ့အားလုံးထဲမှာမှနောက်အခုပြောနေတဲ့ဒီတကြီးလေးပါညီညွတ်နေသေးတယ်မျှတနေသေးတယ်နေလို့ထိုင်လို့ရနေသေးတယ်တော့ဒီအခြေအနေလေးကိုကအစအမြဲတမ်းရမှာလားမဟုတ်ဘူးနော်အမြဲတမ်းမရနိုင်ဘူးနော်အဲ့ဒါဘယ်ချင်းကြမှာပဲလူတွေကသတိထားရမယ်ထင်မရတော့ဘူးဆိုမှပဲသတိထားရမယ်ထင်ဟုတ်လားရနေတုံးတော့အမြဲရနေမယ်လို့ထင်နေတာဟုတ်လားဒါဥစဉ်ကဘယ်သူ့ကိုကြည့်ပြောလဲထင်တာကိုကိုကိုကြည့်ပြောတာဟုတ်လားအတိတိုင်းကြီးပဲအထင်းနေတာပေါ့နော်ကိုကကိုထင်းနေတာနော်အဲ့တော့တကယ်ဒုက္ခရောက်ပြီဆိုတော့မှဘာရမလဲအဲ့ဒီကြာတော့နောင်တရမှာပေါ့နောင်တရမှာနောင်တရမဲ့လမ်းကိုတရားဓမ္မတို့အရှင်တို့တွေကနော်မလျှောက်လှမ်းဘူးလို့ဆိုတော့လည်းပဲလျှောက်လှမ်းနေတာနောင်တရမဲ့လမ်းကိုသွားနေတာမလုပ်ဘူးဆိုရင်အဲ့ဒါနောင်တရမဲ့လမ်းသွားနေတော့သူအကြောင်းဘာတွေပဲပြလို့နေနေမလုပ်ဘူးဆိုရင်တော့တရားပေါ့နောင်တရဟုတ်လားဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့နောက်ဆဆရင်မိမိတို့ရဲ့အလွန်တန်ဖိုးကြီးမားတဲ့ဒီအလုပ်ကိုတော့လှုပ်ချင်စိတ်ပို့ပြီးတော့ထက်တန်လာအောင်တို့ဒီအဓိကကြတဲ့အချက်ကလေးကိုတွေးမိစေဖို့ပြောတာပါဟုတ်လားလှုပ်ချင်စိတ်ကိုထက်တန်စေတဲ့တွေးစရာတွေးတယ်တော့အများကြီးရှိပါတယ်ဟုတ်လားသို့တော့ဒီရှုထောင့်လေးကကြည့်ပြီးတော့ပြောပါတယ်နော်တက်ကြီးလေးပါမျှတနေတော့မှထိရအောင်ငါလှုပ်ကြည့်မယ်မမျှတတဲ့အချင်းဆိုတာရောက်လာအောင်မယ်ဆိုတာလေးသဘာဝမကြဘူးလားကြနော်ဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့ဒီအပမဒဆိုတဲ့တတိတရားလက်ကင်ထားပြီးတော့ နတ်မူကြီးလေးကောင်တက်ကြီးလေးပါညီညွတ်မျှတနေတော့မှသူတော်ကောင်းအလုပ်ကိုနောက်ထီရအောင်ကြိုးစားအထောက်နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေတည်း